Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်ရဲ့2022ခုနှစ်မေလ5ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်တွေကို లై ဒိုမီတာ24 40 51နဲ့ లై လမီတာ190လို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စုံငင်းမင်းပါဒီကနေ့ကြာသပတေးနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့မနေ့ထုတ်လွှင့်ပေးမယ့်မြန်မာနဲ့နိုင်ငံတကာသတင်းတွေကတော့ဒေါက်ဆန်းစုကြည်ကိုအာဂရီလိုက်စားမှုနဲ့ထောင်ဒဏ်9နှစ်ချမှတ်တဲ့အပေါ်အယူခံတင်သွင်းခဲ့တာကိုတရားရုံးချုပ်ကပယ်ချလိုက်ပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးကိုဗစ်ကာယောဂါကူးစက်ခံရပါတယ်ရုရှားကိုတုံ့မြင့်အရေးယူဖို့ G7 ခေါင်းဆောင်တွေဆွေးနွေးနေကြပါတယ်အဲ့ဒီနောက်နိုင်ငံတကာသတင်းဆောင်ပါတွေကိုတင်ဆက်ပေးပါမယ်အဲ့ဒီအခြေခံကြားရမှာတခုကတော့
So today we will propose to ban all Russian oil from Europe. This will be a complete import ban on all Russian oil seaborne and pipeline, crude and refined.
ဥရောပနိုင်ငံတွေကရုရှားကိုအပြင်းထန်ဆုံးစီးပွားရေးဓာတ်ကပ်ပိတ်ဆို့ဖို့စီစဉ်နေတဲ့အကြောင်းသတင်းဆောင်ပါမှာအပြည့်အစုံကိုကြားမှာပါ။အဲ့ဒီနောက်တောင်အာဖရိကနိုင်ငံကတရုတ်တန်းအကြောင်းသတင်းဆောင်ပါနောက်တကား NUG နဲ့ ASEAN နဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းချက်မြန်မာနိုင်ငံအတွင်းစစ်ဖြစ်နေတဲ့ဒေသတွေမှာမြေမြုပ်မိုင်းထောင်တာတွေများပြားလာတဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းကြားမှာပါ။အဲဒီနောက်အပတ်စဉ်ကဏ္ဍတွေအနေနဲ့လူထုနဲ့ကျန်းမာရေးသတင်းသုံးသပ်ချက်နဲ့အားကစားအစီအစဉ်တွေကိုလည်းဆက်လက်ထုတ်လွှင့်ပေးမှာပါ။ကဲအခုတော့ဒီကနေ့ကြာသပတေးနေ့မနက်ခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့ကိုဇော်မိုးကျော်တို့ကပြောပြပေးကြပါခင်ဗျာ
။ယူကရိန်းနိုင်ငံနေရာတော်တော်များကိုရုရှားတပ်တွေအပြင်းထန်ဆက်လက်တိုက်ခိုက်နေရမှာနိုင်ငံခြားကလက်နက်တွေတင်ပို့ရာနိုင်ငံနောက်ပိုင်းကလမ်းကြောင်းတွေနဲ့နိုင်ငံရှေ့ပိုင်းကပြစ်မှတ်တွေကိုလည်းရှိန်မြင့်တိုက်ခိုက်ခဲ့ပါတယ်။ယူကရိန်းနိုင်ငံအနှံ့ကလက်စစ်ဓာတ်ပစ်ခန်းတွေကိုမစ်ဆိုင်းတုံးတွေနဲ့တိုက်ခိုက်ခဲ့ပြီးယူကရိန်းမာဂန်စခန်းတွေလောင်စာဆီနဲ့လက်နက်တူလောနေရာတွေကိုလည်းလက်နက်ကြီးနဲ့ရောဗေကြောင်းကပါတိုက်ခိုက်ခဲ့တဲ့အကြောင်းရုရှားစစ်တပ်ကပေါ်ရုံးနေမှာသတင်းထုတ်ပြန်ခဲ့တာပါ။နိုင်ငံရှေ့ပိုင်းမရီယိုပိုမျိုးကပြည်ရဲ့တင်ပတ်တဲ့အရသာတရားချုပ်ကိုပေးလို့ရခဲထုတ်ပေးနိုင်ခဲ့တဲ့တမ်မီစက်ရုံကိုလည်းရုရှားတပ်တွေဝိုင်းထားစေဖြစ်ကြောင်းရုရှားကာဝေးဝန်ကြီးဌာနကပြောဆိုကြတာပါတမ်မီစက်ရုံမှာကြံ့ကြံ့ခံဆက်လက်ခုခံနေတဲ့ယူကရိန်းလက်နက်ကိုင်တွေကစက်ရုံကိုရုရှားတပ်တွေဝန်ရောက်စီးနှင်းမှုကြိုးစားခဲ့တဲ့အကြောင်းပြီးခဲ့တဲ့ရက်ကပြောဆိုတာမမှန်ကြောင်းလည်းရုရှားကာဝေးဝန်ကြီးဌာနအရာရှိသူကညှင်းဆန်ခဲ့ပါတယ်ယူကရိန်းကိုနှစ်လကျော်ကြာဆက်လက်ကြီးကြပ်တက်ခတ်နေတဲ့ရုရှားပေါ်တွုံးမြင့်တန်ခတ်ရေးယူဖို့ဒီသတင်းပတ်တဲ့ကမ္ဘာစစ်မှုထက်သည့်ခုနှစ်နိုင်ငံ G7 ခေါင်းဆောင်တွေဆွေးနွေးရမှာဖြစ်ပါတယ်။ပိတ်ဆို့တန်ခတ်မှုတွေထပ်မံချမှတ်နိုင်ရေး G7 ခေါင်းဆောင်တွေတွေ့ဆုံရမှာဆွေးနွေးကြမယ်အကြောင်းဗုဒ္ဓနည်းမှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကသတင်းတောက်တွေကိုပြောခဲ့တာ
ပါ။ We are always open to additional sanctions and I've been in consultation I'll be speaking withthe members of the G7 this week
တော်တော်ကမ္ဘာ့ချမှတ်မှုအမြဲတမ်းလမ်းပွင့်ထားပါတယ်။တိုင်ပင်ဆွေးနွေးနေရလည်းရှိပါတယ်။ဘာတွေလုပ်မယ်မလုပ်ဘူးဆိုတာတွေကိုလည်း G7 ဖွဲ့ဝင်တွေနဲ့ဒီတစ်ပတ်ထဲဆွေးနွေးမှာဖြစ်ပါရဲ့လို့အင်ဗျူရောမှာသတင်းတော်တွေကိုသမ္မတဘိုင်ဒန်ကပြောသွားတာပါ။ပို့ထူးနေမှာပဲရင်းနှီးတင်ပို့မှုတွေတားမြစ်တာအပါအဝင်ရုရှားပေါ်ပြင်းထန်တဲ့ရေးယူတန်ခတ်မှုတွေချမှတ်မဲ့အစီအစဉ်ကိုဥရောပသမဂ EU ကလည်းကြီးညာပါတယ်။ရုရှားကရင်းနှီးစည်းဝယ်ယူမှုတွေကို6လအတွင်းရပ်ဆိုင်းမှုတန်ဆင်ထားတဲ့စွမ်းအင်ပစ္စည်းတွေကိုတင်သွင်းမှုတွေ2022ခုနှစ်မှာရပ်ဆိုင်းမှုတွေပါဝင်တဲ့အစီအစဉ်တစ်ရပ်ကိုဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒန်လီယန်ကကြေညာလိုက်တာပါ။ဆိုပြီးချက်ကတော့ EU ဖွဲ့ဝင်တွေကတညီတညွတ်တဲ့ထောက်ခံမှသာအတည်ပြုနိုင်မှာဖြစ်ပါတယ်။ရုရှားရဲ့ရင်းနှီးတင်ပို့မှုပေါ်အားထားနေရတာတွေကိုတဖြည်းဖြည်းချင်းရှော့ချမဲ့အစီအစဉ်ရ EU ဖွဲ့ဝင်တွေတခြားစွမ်းအင်ရန်နယ်နီးလန်းတွေကိုရှာဖွေသွန်းနိုင်မဲ့အခွင့်အလမ်းရမှာဖြစ်တယ်လို့ကမ္ဘာစွမ်းအင်ဈေးကွက်ကိုကြီးကြီးမားမားမထိခိုက်ပဲရုရှားပေါ်ဖိအားပေးရမှာအထောက်အကူဖြစ်စေလိမ့်မယ်လို့လည်းဥရောပကော်မရှင်ကြီးကပြောဆိုခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံကိုပိအားပို့ရည်ရွယ်ထားတဲ့ရုရှားလို့ MI-17 ရဟရင် 16 စင်းကိုယူကရိန်းနိုင်ငံကိုလွှဲပေးမယ်အကြောင်းအမေရိကန်ကပုံထုနှစ်မှာပဲကြေညာလိုက်ပါတယ်။ယူကရိန်းနိုင်ငံကပြည်ပြင်ထင်းထင်းစခန်းတစ်ခုမှာရှိနေတဲ့အမေရိကန်ဘိုင်းရဟရင် 5 စင်းကိုယူကရိန်းကိုလွှဲပေးမယ်အစီအစဉ်ကိုတော့အမေရိကန်ကာဝေးဝန်ကြီးဌာနကဇန်နဝါရီလထဲမှာပဲကွန်ဂရက်စ်လွှတ်တော်ကိုအကြောင်းကြားထားတာပါ။ယူကရိန်းအတွက်စီးရဲကူညီပေးဖို့ သမ္မတဂျိုးဘိုင်ဒင်ဧပြီလလယ်မှာကြေညာရမှာလဲအာဖဂန်နစ္စတန်နိုင်ငံအတွက်ရည်ရွယ်ထားတဲ့ MI-17 ရဲရင်နောက်ထပ်စစ်တပ်စင်းယူကရိန်းကိုပေးအပ်ဖို့ထည့်သွင်းခဲ့တာဖြစ်တဲ့အကြောင်းအာဖဂန်နစ္စတန်နိုင်ငံပြန်လည်ထူထောင်ရေးဆိုင်ရာအမေရိကန်လုံခြုံရေးအရာရှိချုပ်ရုံးရဲ့ဒီသတင်းပတ်ထဲလွှတ်တော်ကိုတင်ပြတဲ့သုံးလပတ်အစီရင်ခံစာမှာဖော်ပြထားပါတယ်။ရုရှားလို MI-17 ရဲရင်တွေဟာစစ်ပတ်ဆိုင်ရာပစ္စည်းတွေတပ်ဖွဲ့ဝင်တွေကိုတည်ယူပို့ဆောင်ရမှာအများစုအသုံးပြုလို့ရှိပြီးတချို့ကဆိုဗီယက်ယူနီယံမှာဒစိတ်တစ်ပိုင်းပါဝင်ခဲ့ဘူးရဲ့ယူကရိန်းနိုင်ငံမှာရဲရင်တွေထုတ်လုပ်ရင်းနဲ့ပြည်ပြင်းမွမ်းမံရေးလုပ်ငန်းတွေလည်းရှိပါတယ်။ရုရှားရဲ့တိုက်ခိုက်မှုကြောင့်ယူကရိန်းနိုင်ငံရှိပိုင်းမှာကုသမဂ္ဂကလီးမြားရန်ပုံငွေဖွဲ့ UNICEF ကထောက်ပံ့ထားတဲ့စစ်တင်ကြောင်းတွေက18ရာခိုင်နှုန်းလောက်ထိခိုက်ပျက်စီးရတဲ့အကြောင်း UNICEF ကပြောပါရယ်ဒီရေအတွက်ဟာကျောင်း6ကျောင်းမှာတကြောင်းလုံးဖြစ်ပြီးပြီးခဲ့တဲ့သတင်းပတ်တဲ့စစ်တင်ကြောင်းတစ်ကျောင်းတိုက်ခိုက်ခံခဲ့ရတယ်လို့လည်းပြောပါရယ်ဖေဖော်ဝါရီလ24ရက်ယူကရိန်းပေါ်ရုရှားကျူးကျော်တိုက်ခိုက်မှုတွေစတင်ချိန်ကလေးကစစ်တင်ကြောင်းရာနဲ့ချီပြီးလက်နက်ကြီးတွေလေကြောင်းတိုက်ခိုက်မှုတန်ခံခဲ့ရကြောင်းလည်း UNICEF ရဲ့ဗိုလ်ရုံးတွေထုတ်ပြန်ချက်မှာဖော်ပြခဲ့တာပါစံတင်နိုင်ရတဲ့ယူကရိန်းကျောင်းသားတွေအတွက်အွန်လိုင်းကနေသင်ကြားပို့ချနိုင်မှုကြိုးစားနေကြောင်းလည်း UNICEF ကပြောပါရယ်ကျောင်းဆရာတွေစိတ်ပညာရှင်တွေအားကစားနည်းပြတွေကျောင်းသားတွေနဲ့တူကစားတာပုံမှန်တွေ့ဆုံတာတွေလုပ်နိုင်မှုစီစဉ်ထားပြီးယူကရိန်းကလေးတွေကိုခိုလုံဝင်ပေးထားတဲ့ပြပနိုင်ငံတွေမှာပညာသင်ကြားရေးအကူအညီပေးနိုင်အောင်ကြိုးစားနေကြောင်းလည်းပြောပါရယ်လူနေထူးတဲ့နေရာတွေကိုရုရှားကတိမ့်ကြုံပြီးပြစ်ခတ်တက်ခဲ့နေတာကြောင့်အရသာတိုက်စုံမှုတွေဆေးရုံစာတင်ကြောင်းနဲ့အခြေခံဆောက်အုံတွေပျက်စီးမှုတွေဟာဆေးရုံမှုမြောက်ကောင်းမြောင်းနိုင်တယ်လို့လည်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးမီရှဲပက်စတီကပြီးခဲ့တဲ့လတည်းမှာပဲပြောဆိုထားတာပါရုရှားကတော့အရသာတွေကိုပြစ်မှတ်ထားတာမရှိကြောင်းငြင်းဆန်ထားပါတယ်
အဲ့ဒါမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24 kHz 12.73 MHz 5.40 kHz 8.73 MHz 5.51 kHz 5.85 MHz နဲ့5.19 kHz 15.05 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်နိုင်ငံတော်အတိုင်းအမြင်ကဒေါအောင်ဆန်းစုကြည်ကိုအဂတိလိုက်စားမှုနဲ့ထောင်ဒဏ်9နှစ်ချခဲ့တဲ့အပေါ်အယူခံတင်သွင်းခဲ့တာကိုတရားရုံးချုပ်ကဗုဒ္ဓဟူးနေ့မှာပယ်ချခဲ့ပါတယ်။အယူခံနဲ့ပတ်သက်ပြီးလက်တင်ခံသင့်မခံသင့်ရှောက်လဲချက်ပြုလုပ်ခဲ့တာမျိုးမရှိဘဲအယူခံလက်ခံရရချင်းတရားရုံးချုပ်ကပယ်ချခဲ့တာပါ။အသက်86နှစ်ရှိပြီဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကိုဒေါ်လာ6သိန်းတန်ဖိုးရှိတဲ့ရွှေချောင်းတွေလက်ခံရယူခဲ့တယ်ဆိုတဲ့စွပ်စွဲချက်အပါအဝင်အဂတိလိုက်စားမှုဆွဲချက်7ခုနဲ့အပြစ်ရှိတဲ့ဆိုကပြီးခဲ့တဲ့အပတ်ထဲကထောင်ဒဏ်9နှစ်ချခဲ့ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ရှင်းနေတွေကတော့ဆွဲဆိုချက်တွေဟာမှန်ကန်မှုမရှိဘူးလို့ပြောဆိုပါတယ်။ဒေါ်ဆန်းစုကြည်ကိုတဘာဝဘေးအန္တရာယ်စီမံရေးဥပဒေဒါအပြင်ဆက်သွယ်ရေးပုံမှန်တွေအပါအဝင်အခြားဆွဲချက်တွေနဲ့ထောင်ဒဏ်6နှစ်ချထားပြီးဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ပေါ်ဆွဲချက်မျိုးစုံနဲ့ဆွဲဆိုထားပြီးဆွဲချက်အလုံးအပြည့်ရှိတဲ့ဆိုရင်ထောင်ဒဏ်စုစုပေါင်းနှစ်ပေါင်း150လောက်ကြာခံရနိုင်ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာဗုဒ္ဓဟူးနေ့ကကိုဗစ် -19 စစ်ဆေးခဲ့ရာကိုဗစ်ပိုးကူးစက်ခံထားရကြောင်းတွေးရှိခဲ့ရတဲ့အတွေ့သူ့ရဲ့လုပ်ငန်းဆောင်တာတွေကိုအွန်လိုင်းကနေတဆင့်ပဲဆောင်ရွက်ဖို့ပြောင်းလဲစီစဉ်ထားကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောဆိုပါတယ
် Secretary Blinken has tested positive for COVID. The good news is that
ဝန်ကြီး Blinken ဟာကိုဗစ်ပိုးကူးစက်ခံရပါတယ်။သတင်းကောင်းကတော့သူဟာကာကွယ်ဆေးအပြည့်ထိုးထားပါတယ်။အပြည့်ကာကွယ်ဆေးတွေလည်းထိုးထားပါတယ်။သူကူးစက်ခံရတဲ့ကိုဗစ်ရောဂါလက္ခဏာဟာအားပြော့တဲ့အမျိုးအစားဖြစ်ပါတယ်။ပြန်ကောင်းတာနဲ့ရုံးပြန်တက်နိုင်ဖို့သူ့အနေနဲ့မျှော်လင့်ထားပါတယ်။လို့နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Net Price ကပြောဆိုသွားတာပါဝန်ကြီးဘလင်ကင်ဟာလွန်ခဲ့တဲ့ရက်တွေအတွင်းသမ္မတဂျိုးဘိုင်ဒင်နဲ့တွေ့ဆုံခဲ့ခြင်းမရှိတဲ့အတွက်သူနဲ့အနီးကတွေ့ဆုံခဲ့သူတွေထဲမှာသမ္မတဘိုင်ဒင်ပါဝင်တယ်လို့မယူဆရပါဘူးနိုင်ငံသားရဲ့ဝန်ကြီးဘလင်ကင်ကတရုတ်နိုင်ငံသားရဲ့မူဝါဒနဲ့ပတ်သက်ပြီးကြာတာပတင်းနေ့မှာပြောဆိုဖို့စီစဉ်ထားတာကိုလည်းဖျက်သိမ်းလိုက်ရတယ်လို့ပြောရေးဆိုခွင့်ရှိသူ Net Price ကပြောဆိုပါတယ်ဝန်ကြီးဘလင်ကင်ဟာပြီးခဲ့တဲ့စနေနေ့ညတုန်းကဝါရှင်တန်ဟိုတယ်မှာပြုလုပ်ခဲ့ပြီးလူအများတက်ရောက်ခဲ့တဲ့အိမ်ယူတော်သတင်းတောက်များအသင်းညစာစားပွဲကိုလည်းတက်ရောက်ခဲ့ပါသေးတယ်။ဆိုမာလီယာတောင်ပိုင်းမှာအခြေစိုက်တဲ့အာဖရိကသမဂ္ဂတပ်တွေရှိတဲ့စခန်းကိုအင်ကာနီညကအယ်ရှာဘပ်အစ္စလာမစ်စစ်သွေးကြတွေကတိုက်ခိုက်ခဲ့တဲ့အတွက်ဘရွန်ဒီစစ်သားအနည်းဆုံး30လောက်သေဆုံးပြီး 20 ကျော်လောက်ဒဏ်ရာရရှိခဲ့တယ်လို့ဘရွန်ဒီတာဝန်ရှိသူတွေကပြောဆိုပါတယ်စစ်သား10ဦးကနေရာမှာတင်သေဆုံးပြီးကျန်သူတွေကဒဏ်ရာကြောင့်သေဆုံးခဲ့တယ်လို့အမည်မဖော်လိုတဲ့ဆိုမာလီယာတာဝန်ရှိသူတူက VOA ကိုပြောဆိုခဲ့ပါတယ်အယ်ရှာဘပ်စစ်သွေးကြတွေကတော့အာဖရိကန်သမဂ္ဂတပ်ဖွဲ့ဝင်စစ်သား183ယောက်သေဆုံးခဲ့တယ်လို့ပြောဆိုပါတယ်မြို့တော်မိုဂါဒီရှုကနေကီလိုမီတာ150လောက်မှာရှိတဲ့အယ်ဘာရက်ဒေသမှာတိုက်ခိုက်ခံရတာဖြစ်ပြီးသေဆုံးသူအရေအတွက်ကိုတော့တိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။အယ်ရှာဘတ်စစ်သွေးကြတွေကပောက်ကွဲစီတဲ့ပစ္စည်းတွေတင်ဆောင်ထားတဲ့ကုန်တင်ကား3စီးကိုစခန်းတွင်းမောင်းဝင်ဖောက်ခွဲခဲ့ပြီးအင်အား450လောက်နဲ့ဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ဘရွန်ဒီတာဝန်ရှိသူတွေကပြောဆိုပါရတယ်။ဒီတိုက်ခိုက်မှုအတွက်အစ္စလာမစ်အစွန်းရောက်အဖွဲ့အယ်ရှာဘတ်အဖွဲ့ကိုဘရန်ဒီသမရအပါအဝင်ဆိုမာလီယာအစိုးရအာဖရိကသမဂ္ဂနဲ့မြို့တော်မိုဂါဒီရှုမှာရှိတဲ့အမေရိကန်တန်ယုံတို့ကပြစ်တင်ရှုံချခဲ့ပါတယ်။နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ဒေသဘော်နိုပြည်နယ်အတွင်းအင်ကာနေတို့ကအစ္စလာမစ်အစွန်းရောက်အဖွဲ့ကတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံး9ဦးသေဆုံးခဲ့ကြောင်းမျက်မြင်သက်သေတွေကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်အဲ့ဒီပြည်နယ်အတွင်းရောက်ရှိနေချိန်နဲ့တိုက်ဆိုင်ဖြစ်ပွားခဲ့တာပါစစ်သွေးကြတွေဟာဘော်နိုပြည်နယ်ချစ်ဘုတ်ဒေသတွေကကုတူကာရီရွာကိုအင်ကာနေညာဘက်မှာတိုက်ခိုက်ခဲ့တာပါကုလသမဂ္ဂအတွင်းရေးမှူးချုပ်ဟာပြည်နယ်မြို့တော်မိုက်တူကာရီမှာငြိမ်းချမ်းရေးရယူခဲ့တဲ့စစ်သွေးကြအုပ်စုဟောင်းတွေနဲ့ထောင်ထဲချီတဲ့စစ်ကြောင့်အိုးမဲအိမ်မဲဖြစ်ခဲ့ရသူတွေကိုတွားရောက်တွေ့ဆုံခဲ့ပါတယ်နိုင်ဂျီးရီးယားနိုင်ငံမှာအစ္စလာမစ်အစွန်းရောက်တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်အနည်းဆုံးလူ3,000-5,000လောက်သေဆုံးပြီးတန်းနဲ့ချီတဲ့သူတွေအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ
်။ VOA American သံဃာသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးနိုင်ငံတကာသတင်းဆောင်ပါတွေသတင်းပေးပို့ချက်တွေကိုလည်းကြားရမှာပါ။ပထမဆုံးကြားရမှာကတော့ဥရောပနိုင်ငံတွေကရုရှားကိုအပြင်းထန်ဆုံးစီးပွားရေးပိတ်ဆို့မှုတွေလုပ်ဖို့စီစဉ်နေပါတယ်။အခုတခါမှာတော့ရုရှားနိုင်ငံကထွက်တဲ့လောင်စာဆီတင်ပို့မှုကိုပါပိတ်ပင်ဖို့ပါလာပါပြီ။ဒီအခြေအနေတွေကိုလီစာဘရိုင်ယန်ပဲရစ်မျိုးကနေသတင်းပေးပို့ထားတာကိုရဲမွန်ကဆက်ပြောပြမှာပါ
။ဥရောပကော်မရှင်အကြီးအကဲအာဆူလာဗွန်ဒါလီယန်ကရုရှားကိုဒဏ်ခတ်ပိတ်ဆို့မှုတွေထပ်မံချမှတ်ဖို့စီစဉ်နေတဲ့အချက်လက်တွေကိုဥရောပပါလီမန်မှာဗုဒ္ဓဟူးနေ့ကတင်ပြခဲ့ပါတယ်။ရုရှားသမ္မတဗလာဒီမာပူတင်အနေနဲ့Ukraine ကျူးကျော်စေတဲ့အတွက်ကြီးလေးစွာပေးဆက်ရမယ်လို့ Ursula von der Leyen ကပြောပါတယ
် And let's be clear it will not be easy because some member states are strongly dependent on Russian oil but we simply
ရှင်းအောင်ပြောပါမယ်အခုစီစဉ်နေတဲ့အရာတွေကလွယ်လွယ်နဲ့ပြီးသွားမှာမဟုတ်ပါဘူးတချို့သောဥရောပနိုင်ငံတွေဟာရုရှားရဲ့လောင်စာဆီတင်သွင်းမှုကိုအလွန်ပဲမှီခိုနေရပါတယ်ဒါပေမဲ့လည်းလုံးဆရာရှိတာကိုတော့လုံးရမှာပါပဲဒါကြောင့်မို့ရုရှားလောင်စာဆီဥရောပကိုတင်သွင်းနေတာဒီအကုန်လုံးပိတ်ပင်ဖို့အစိုးကိုဒီကနေ့မှတင်သွင်းပါတယ်ရုရှားကနေတင်သွင်းတဲ့လောင်စာဆီအကုန်လုံးပါပါတယ်ရေလန်းကသွင်းတာပိုက်လိုင်းကသွင်းတာလောင်စာဆီအချံရောတန့်စင်ပြီးသားလောင်စာဆီရောပါမှာပ
ါရုရှားနိုင်ငံကနေလောင်စာဆီတင်သွင်းတာကိုအစမှာတော့လောင်စာဆီအချံနောက်ပြီးတော့တန့်စင်ပြီးသားလောင်စာဆီတွေကိုပါဒီနှစ်ထဲမှာပဲတဆင့်ချင်းစီပိတ်ပင်သွားဖို့ကိုစီစဉ်နေတာပါအခုပိတ်ဆို့မှုတွေနဲ့အတူထပ်မံချမှတ်ဖို့စီစဉ်ရတဲ့စီးပွားရေးပိတ်ဆို့မှုတွေရဲ့မှာရုရှားအစိုးရကိုချင်းငွေတွေအများဆုံးထုတ်ပေးနေတဲ့ Sberbank ကိုပါကမ္ဘာ့ဘဏ်တွေအချင်းချင်းချိတ်ဆက်ထားတဲ့ Swift စနစ်ထဲကနေထုတ်ဖို့လဲပါပါတယ်။ဥရောပကော်မရှင်ရဲ့အဆိုတင်သွင်းမှုတွေမှာ Russia Orthodox Christian ဖျားကြောင်ခေါင်းဆောင် Patriarch Kirill နဲ့အကြီးတန်း Russia စစ်တပ်အရာရှိတွေကိုပါပြစ်မှတ်ထားအရေးယူသွားဖို့လဲပါတယ်လို့ Russia ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေကိုဥရောပလေလိုင်းတွေမှာထုတ်လွှင့်နေရတွေကိုပိတ်ပင်သွားဖို့တွေလဲပါဝင်ပါတယ်။Brussels ခြေဆိုင်ဥရောပမူဝါဒဌာနကစွန့်အင်စီစစ်လေးလာသူ Simon Dekavou ကတော့ဒါဟာကြီးမားတဲ့အကြောင်းလေးတစ်ခုလို့မှတ်ချက်ပေးပါတယ်။အခုအစီအစဉ်အရဆိုရင်တော့လောင်စာဆီတင်သွင်းတာတွေကိုရပ်တန့်သွားမယ့်အချိန်ကဥရောပရဲ့အေးအေးဆုံးရာသီချိန်မှာဖြစ်တယ်လို့ဥရောပနိုင်ငံတွေမှာအစားအသောက်ဈေးနဲ့စွန့်အင်ထုတ်လုပ်မှုဈေးတွေတက်နေခြင်းလည်းဖြစ်ပါတယ်။ဒီအဆိုတင်သွင်းချက်ဖြစ်မြောက်ဖို့ဆိုရင်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံ28နိုင်ငံကအသိပြုပေးဖို့လိုပါတယ်။ရုရှားလောင်စာဆီကိုအဓိကမှီကိုနေရတဲ့ဟန်ဂေရီနဲ့ဆလိုဗက်ကီးယားတို့အခြေအနေကတော့မရေမရာအခြေအနေပါအခုတင်သွင်းတဲ့အဆိုပြုလာတဲ့မှာရုရှားကိုစီးပွားရေးပိတ်ဆို့တန်ခတ်အရေးယူမှုတွေအပြင်စစ်ပီးချိန်မှာယူကရိန်းနိုင်ငံနဲ့အကြီးအကျယ်ရင်းနှီးမြှုပ်နှံရေးအစီအစဉ်တွေလည်းပါပါတယ်လို့ဥရောပကော်မရှင်အကြီးအကဲအာဆူလာဗွန်ဒါလီယန်ကပြောပါတယ်
I think Europe has a very special responsibility towards Ukraine.
ဥရောပအနေနဲ့ Ukraine အပေါ်အထူးတလဲတာဝန်ယူဖို့လိုပါတယ်။ကျမတို့အနေနဲ့ Ukraine မိတ်ဆွေတွေအတွက်ရည်မှန်းချက်ကြီးကြီးနဲ့တိုင်းပြည်ပြန်လည်ထူထောင်ရေးတွေလှုပ်ဆောင်နိုင်ဖို့အတွက်အစိုးကိုအခုပဲအစိုးပြုတင်သွင်းပါတယ်
။ရုရှားကပိုလန်နဲ့ဘူဂေးရီးယားနိုင်ငံတွေကိုလောင်စာဆီတင်သွင်းတာကိုရပ်တန့်လိုက်ပြီးနောက်အခြားဥရောပနိုင်ငံတွေကလည်းအလားတူဖြစ်ရမျိုးတွေဖြစ်လာမှာကိုစိုးရိမ်မှုတွေပေါ်လာပြီးနောက်မှာအခုလိုရုရှားလောင်စာဆီတင်နေတာပိတ်ပင်မှုဖြစ်လာတာပါရုရှားကလောင်စာဆီရောင်းရငွေတွေကိုယူကရိန်းစစ်ပွဲအတွင်းအသုံးချနေတယ်လို့ယူဆနေတဲ့အဖွဲ့ဝင်နိုင်ငံတချို့ကတော့ရုရှားလောင်စာဆီတင်နေတာကိုအမြန်ဆုံးပိတ်ပင်နေကြကြပါတယ်ခင်ဗျာ
ဥရောပနိုင်ငံတွေကရုရှားကိုအပြင်းထန်ဆုံးစီးပွားရေးပိတ်ဆို့မယ်အကြောင်းကြားရတာပါအခုဆက်လက်ပြီးတော့တရင်ဆောင်ပါတပုတ်ကိုတင်ဆက်တဲ့အခါမှာကဘာပေါ်မှာအငတ်ဘေးနဲ့ရင်ဆိုင်နေရတဲ့လူဦးရေဟာစိုးရိမ်စရာကောင်းလောက်အောင်တိုးလာနေတယ်လို့လူသားချင်းစာနာမှုနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာနိုင်ငံတကာကွန်ရက်ကသတိပေးလိုက်ပါတယ်ဒီပြဿနာကိုဖြေရှင်းဖို့ကုလသမဂ္ဂဥရောပသမဂ္ဂ EU နဲ့ကုလသမဂ္ဂလယ်ယာနဲ့စားနပ်ရိက္ခာအဖွဲ့ FAO ကဘာစားနပ်ရိက္ခာအစည်းအဝေး WFP အဖွဲ့တွေပါဝင်တဲ့ကွန်ရက်ကတိုက်တွန်းလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေလီဇာရှလိုင်းသတင်းပေးပို့ထားတာကိုကိုဇော်မိုးကျော်ကပြောပြမှာပ
ါပြီးခဲ့တဲ့နှစ်ထဲကလူ198တန်းဟာဆိုးရတဲ့အငတ်ဘေးနဲ့ကြုံတွေ့ခဲ့ရပြီးအီသီယိုးပီးယားတောင်မက်ဒက်စကာတောင်ဆူဒန်နဲ့ရေမင်နိုင်ငံကလူ9သိန်းလောက်ဟာဒုတ်ပိတ်ခန္ဓာကပ်အငတ်ဘေးနဲ့ကြုံရမဲ့အခြေအနေကိုဆက်ရောက်ခဲ့တယ်လို့ဥရောပသမဂ္ဂနဲ့ကုလသမဂ္ဂအဖွဲ့ဝင်တွေပါဝင်တဲ့ကဘာကွန်ရက်ကအစီရင်ခံထားပါတယ်။အငတ်ဘေးဟာဒီနှစ်မှာပိုဆိုးလိမ့်မယ်လို့အစီရင်ခံစာရေးသားသူတွေကသတိပေးပါတယ်။ပဋိပက္ခတွေရာသီဥတုပြောင်းလဲမှုနဲ့ကိုဗစ် -19 ကပ်ရောဂါတွေဟာအစာရေစာမလုံလောက်မှုရဲ့အဓိကပြဿနာတွေဖြစ်ပါတယ်။လူတွေဟာအစာအစာတွေကိုဝယ်ယူစားသုံးနိုင်ဖို့မတတ်နိုင်ကြဘူးလို့အစီရင်ခံထားပါတယ်။ WFP စားနပ်ရိက္ခာအဖွဲ့ကြီးရဲ့အကြီးအကဲဒေးဗစ်ဘေးစလီကတော့ဒီအခြေအနေကိုတကယ်ပြင်းထန်တဲ့မုန်တိုင်းတစ်ခုပါပဲလို့ပြောဆိုပါတယ်အာဖဂန်အီသီယိုးပီးယားနဲ့ယူကရိန်းအခြေအနေတွေကြောင့်ဒီအားကိုးရမယ့်ဖြစ်နေသူတွေကိုကျွေးမွေးဖို့ကြိုးပမ်းသမျှမအောင်မမြင်ဖြစ်ရတယ်လို့သူကပြောဆိုပါတယ
် We look around the world 276 million people marching towards starvation and now we got
ဒီကမ္ဘာလုံးကိုလေ့လာကြည့်တဲ့အခါလူ286တန်းလောက်ဟာအငတ်ဘေးနဲ့ကြုံရမယ့်အခြေအနေကိုဥတည်နေပါတယ်တချိန်ကကဘာပေါမုတ်ချင်းလို့တင်စားခံရတဲ့စာနယ်ဇင်းခါထွက်တဲ့နေရာဟာအခုတော့ပေါမုတ်ရဖို့တန်းစီရတဲ့လူတန်းရှိတဲ့နေရာဖြစ်နေပါပြီကျွန်တော်တို့ဘဝတသက်တာအတွင်းဒီလိုမြင်တွေ့ရလိမ့်မယ်လို့ဘယ်တော့မှမတွေးခဲ့ပါဘူးအခုတော့ယူကရိန်းကနေလူတွေအစုလိုက်အပြုံလိုက်ထွက်ပြေးလာကြရပါတယ်ဒီလိုအခြေအနေတွေကြောင့်ကဘာစာနယ်ဇင်းခါလုံလောက်မှုအခြေအနေကိုစိုးစိုးရွားရွားထိခိုက်ပျက်စီးစေမှာဖြစ်ပါတယ
်ယူကရိန်းနဲ့ရုရှားဟာကဘာဂျုံရဲ့30ရာခိုင်နှုန်းနာဇာပြောင်းရဲ့20ရာခိုင်နှုန်းနဲ့နေဂျာစီရဲ့80ရာခိုင်နှုန်းကိုထုတ်လုပ်တာဖြစ်ပါတယ်ဒီစားနပ်ရိက္ခာတွေဟာအခုတော့ယူကရိန်းကနေထွက်မလာနိုင်တော့ပါဘူးဘာဖြစ်လို့လဲဆိုတော့ရုရှားကပင်လယ်နဲ့ကိုပိတ်ဆို့ထားလိုက်လို့ပါပဲလို့ WFP ရဲ့အကြီးအကဲဘေးစလီကပြောဆိုပါတယ
် If we don't get ahead of this thing we will have not just famine in multiple countries around the world because you know we got
ဒီလိုအခြေအနေတွေကိုကြိုတင်ကာကွယ်နိုင်ရင်းမရှိဘူးဆိုရင်ကမ္ဘာအနှံ့ကနိုင်ငံအတော်များများမှာဒုဗိကန္တရာကအငတ်ဘေးနဲ့ကြုံရမှာတင်မကပါဘူးတိုင်းပြည်တွေမတိမငြိမ်ဖြစ်ပြီးလူတွေအစုလိုက်အပြုံလိုက်ရွှေပြောင်းမှုနဲ့ကြုံရပါလိမ့်မယ်ဒီကြားထဲမှာမိုးကောင်းရေရှားပြဿနာနဲ့အခြားပြဿနာအမျိုးမျိုးရှိပါသေးတယ်ဒီလိုအခြေအနေတွေကိုဘယ်သူကမှမဖြစ်ချင်ကြပါဘူ
းကမ္ဘာစားနပ်ရိက္ခာအတက်အထဲဟာကလေးတွေရဲ့ရှင်သန်ရေးကိုချိန်ချောက်နေတယ်လို့ကမ္ဘာကလေးများရန်ပုံငွေအဖွဲ့ UNICEF ရဲ့အမှုဆောင်ညွှန်ကြားရေးမှူးခရစ်စတင်းရာဆဲကသတိပေးပြောဆိုလိုက်ပါတယ်ကောင်းမွန်တဲ့အစာအာဟာရဟာကလေးတွေရှင်သန်ရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အခြေခံအုတ်မြစ်ဖြစ်ပါတယ်လို့လည်းသူကပြောဆိုပါတယ
် By stark contrast inadequate nutrition is a leading cause of child mortality in fact
အာဟာရချို့တဲ့မှုဟာကလေးတွေသေဆုံးမှုရဲ့အဓိကအကြောင်းရင်းဖြစ်ပါတယ်9နှစ်အောက်ကလေးငယ်သေဆုံးမှုရဲ့ထက်ဝက်ဟာအာဟာရချို့တဲ့မှုကြောင့်ဖြစ်ပါတယ်2021ခုနှစ်ကုန်မှာအကြံပြင်ကလေးသန်း90လောက်ဟာအသက်အန္တရာယ်ဆုရင်ရတဲ့အာဟာရချို့တဲ့မှုယောဂတစ်မျိုးဖြစ်တဲ့ချိနဲ့ကြုံလီသွားတဲ့ယောဂမျိုးခံစားရနိုင်ပါတယ်ဒီနှစ်မှာအရေးအတွက်ပိုများလာမယ်လို့တွက်ချက်ထားပါတယ
်အစားအစာနဲ့အာဟာရပြဿနာကိုအလုံးပူးပေါင်းဖြေရှင်းကြဖို့ကမ္ဘာကွန်ရက်အနေနဲ့တိုက်တွန်းထားပါတယ်အငတ်ဘေးကြုံရသူတွေပိုဆိုးမသွားဖို့နဲ့ ye she sin se ma pya asa asa sai pyu thau lou nai ye a si a sin a twae a ye bo yan mong ngwe ri lu wat de lu le pyo su tha ba le
ka ba bo ma ang ngat be yin sai ni ya da ha so yi sia kaung kaung ne a chang ko so mo jo pyo pya pi da ba sat let na sin ya me nai ngat ka tadin saung ba ka do တရုတ်လူမျိုးတွေဟာ1600ပြည်လွန်နှစ်တွေကအစတောင်အာဖရိကမှာတောင်အာဖရိကနိုင်ငံမှာအခြေကျနေထိုင်လာကြပြီးအလုံသမားတွေစီးပွားရေးသမားတွေအဖြစ်လုပ်ကိုင်နေထိုင်ကြပါတယ်အာဖရိကမှာသားပင်မျိုးဆက်အခြေကျတဲ့တရုတ်တွေထဲမှာအများစုကတောင်အာဖရိကနိုင်ငံမှာနေထိုင်ကြတာပါသူတို့တပေဟာခွဲခြားဆက်ဆံခံရမှုတွေကိုကြမ်းကြမ်းခံရင်ဆိုင်ရင်းတတ်တန့်ရောင်တိုင်းပြည်လို့တင်စားခေါ်နေတဲ့တောင်အာဖရိကနိုင်ငံမှာအယောင်သွေးဆောင်အောင်ဖန်တီးမိနေတဲ့အကြောင်းတောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်မြို့ကနေကိတ်ဘတ်လက်သတင်းပေးပို့ထားတာကိုကျွန်တော်ခင်မောင်စိုးမင်းကပြောပြမှာပါအခုချိန်မှာတော့တရုတ်နိုင်ငံဟာတောင်အာဖရိကနိုင်ငံရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်ပါတယ်တကယ်တမ်းယဉ်ကျေးမှုနှစ်ခုစတင်ထိတွေ့ခဲ့ကြတာကဟိုး1600ပြည်လွန်နှစ်တွေကတည်းကဖြစ်ပါတယ်အဲ့ဒီတုန်းကဒက်ရှ်ကိုလိုနီဖြစ်ခဲ့တဲ့အင်ဒိုနီးရှားနိုင်ငံကနေတရုတ်လူမျိုးတွေကိုအကျဉ်းသားအဖြစ်နဲ့တောင်အာဖရိကကိုပို့ဆောင်ခဲ့ကြပါတယ်အဲ့ဒီနောက် 1800 ပြည်လွန်နှစ်တွေမှာတောင်အာဖရိကရဲ့ရွှေတတ်ထုတူဖော်တဲ့မြို့မှာပထမဆုံးတရုတ်တန်းကိုတည်ထောင်ခဲ့ကြတယ်လို့သမိုင်းပညာရှင်မယ်လနီယက်ကပြောပါတယ
် Word started seeping out of
တဘာတဝန်းကလူတွေဟာတောင်အာဖရိကနိုင်ငံရဲ့စိန်တွင်းတွေရွှေတွင်းတွေရှိရာကိုလောဘဇောနဲ့ရောက်ရှိခဲ့ကြတာပါအဲ့ဒီထဲမှာတရုတ်လူမျိုးတွေလည်းပါပြီးဂျိုဟန်နက်စ်ဘတ်မြို့ကိုတောင်တရုတ်လူဂမ်ဆန်ရွှေတောင်နှံလို့ခေါ်ကြပါတယ်
ဒါပေမဲ့လည်းအဲ့ဒီလိုတရုတ်အခြေကျနေထိုင်သူတွေကိုခွဲခြားဆက်ဆံမှုတွေဟာတောင်အာဖရိကမှာအပါတိုက်လို့ခေါ်တဲ့လူပြူလူမဲခွဲခြားတာကိုစတင်ခဲ့တဲ့1948ခုနှစ်မတိုင်ခင်နှစ်ပေါင်းများစွာကတည်းကဖြစ်ပါတယ်အဲ့ဒီကတည်းကတရုတ်တွေဟာတတ်ထုတူဘော်ခွေတားမြစ်တာအပါအဝင်တခြားခွဲခြားနှိမ့်ချမှုတွေနဲ့ကြုံခဲ့ကြရတယ်လို့သမိုင်းပညာရှင်မယ်လနီယက်ကပြောပါတယ်
The Chinese with everyone else here being classified
Africa မှာခွဲခြားထားတဲ့လူမျိုးစုတစုအနေနဲ့သတ်မှတ်ထားတဲ့ဖွင့်လှစ်ပေးတဲ့နေရာတွေရှိပါတယ်။ဒါ့အပြင်သတ်မှတ်ထားတဲ့ area မှာနေထိုင်ရပေးသတ်မှတ်ထားတဲ့ကျောင်းတွေမှာပဲပညာသင်ခွင့်ရှိပါတယ်။
ဒါအပြင်တောင်အာဖရိကမှာလူမျိုးကြားနဲ့လက်ထပ်ခွင့်ပိတ်ပင်ခဲ့တာဟာတတိယမျိုးဆက်အထိကြုံခဲ့ကြရပါတယ်။ဒါပေမဲ့ဒီလိုတားမြစ်မှုဟာတတိယမျိုးဆက်တရုတ်တောင်အာဖရိကသူဂျူလန်ဒီဒရေးယာနဲ့သူမရဲ့ခင်ပွန်းဝိုင်းနက်တို့ရဲ့ချစ်ချင်းကိုမခွဲခြားနိုင်ခဲ့ပါဘူး။ထောင်ချခံရမယ့်အန္တရာယ်ကြားကနေသူတို့လက်ထပ်ခဲ့ကြတာဖြစ်တယ်လို့ဂျူလန်ဒီကပြောပါတယ
်။ Because we were breaking a law that's on the statute.
ဒါကဥပဒေကိုချိုးဖောက်လိုက်တာပါ။ဒီအတွက်လည်းကျမတို့အဖမ်းခံရနိုင်ပါ
တယ်။ခင်ဗျားတို့လိုလူတွေကြောင့်ကျွန်တော်တို့အတွက်အဆအဆအရာရာအဆင်ပြေခဲ့ရတယ်ဆိုတာမျိုးမကြာခဏကျေးဇူးတင်စကားပြောတာမျိုးတွေကြုံရပါလေ။စနစ်ကိုချိုးဖျက်ခဲ့ရတာပါအတိုက်ခံနေနဲ့လဲကြုံခဲ့ရပါတယ
်1994ဒီမိုကရေစီထွန်းကားလာတဲ့အခါမှာတော့တောင်အာဖရိကမှာအပြောင်းလဲတွေရှိလာခဲ့ပါတယ်အခုအခါမှာတော့တရုတ်အာဖရိကန်အနွယ်တွေတောင်အာဖရိကအစိုးရထဲမှာပါဝင်လာကြပါပြီတောင်အာဖရိကအတိုက်ခံဒီမိုကရက်တစ်အလိုင်းယန့်စ်ပါတီကမိုက်ကယ်ဆန်းဆိုရင်ဂျိုဟန်နက်စ်ဘတ်မြို့စီတီကောင်ဆယ်လာဖြစ်လာပါတယ်ဒါပေမဲ့လည်းအခုအချိန်ထိလူမျိုးရေးခွဲခြားမှုတွေကရှိနေတော့ပါလို့သူကပြောပါတယ
် I've beenMany terms of victim.
ကျွန်တော်အနေနဲ့မကြာခဏလူမျိုးရေးခွဲခြားဆက်ဆံခံရတာတယူတန်ပြောဆိုခံရတာတွေရဲ့တားကောင်ဖြစ်တာကြုံရပါတယ်။အမေရိကန်မှာလည်းအဲ့ဒီလိုဖြစ်နေတာပါ။အဲ့ဒီမှာအာရှတိုက်သားတွေအပေါ်မှာအမုန်းတရားပြန်ပွားအောင်လှုပ်ဆောင်နေတာတွေရပ်တန့်ရေးလှုပ်ဆောင်နေပါပြီ။အလားတူမျိုးတောင်အာဖရိကမှာလည်းလှုပ်ဆောင်ဖို့တကယ်ကိုလိုအပ်ပါတယ်။
တောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်မြို့ရဲ့တရုတ်တန်းအဟောင်းနေရာဟာဟိုးအစောပိုင်းကအခြေချလာခဲ့ကြတဲ့ကန်တုန်စကားပြောကြတဲ့တရုတ်အများစုရဲ့အဓိကနေရာဖြစ်ခဲ့ပါတယ်။အခုကမှတော့အဲ့ဒီမြို့ကစီရေဒီတရုတ်တန်းနေရာအသစ်မှာမန်ဒရင်းတရုတ်စကားပြောကြတဲ့သူတွေကပိုများလာပါတယ်။မတူကွဲပြားတဲ့ယဉ်ကျေးမှုတွေကြောင့်တတ်တန့်ရောင်တိုင်းပြည်လို့တင်စားကြတဲ့တောင်အာဖရိကနိုင်ငံမှာအခုအခါတရုတ်လူမျိုး3သိန်းခွဲလောက်နေထိုင်ကြတယ်လို့လည်းခန့်မှန်းနေကြပါတယ်ခင်ဗျာ။နိုင်ငံတကာသတင်းဆောင်ပါတွေကိုကြားပြီးတဲ့နောက်အခုတခါသတင်းပေးပို့ချက်တစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံအတွင်းစစ်ရေးပြိပကဖြစ်နေတဲ့ဒေသတွေမှာမြေမြုပ်မှိုင်းအသုံးပြုတာတွေများလာတယ်လို့မြေမြုပ်မှိုင်းကြောင့်တေဆုံးမှုတွေလည်းတိုးလာနေတယ်လို့ UNICEF ကုလသမဂ္ဂကလေးများရန်ကုန်ွေအဖွဲ့ကထုတ်ပြန်ထားပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုငိမ့်ချန်းပြောပြပေးပါမယ်
။မြန်မာနိုင်ငံအတွင်းစစ်အာဏာသိမ်းပြီးနောက်စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားနေရာတချို့မှာပြင်းပြင်းထန်ထန်တိုက်ပွဲတွေဖြစ်နေပြီးနှစ်ဖက်စလုံးကမြေမြုပ်မိုင်းတွေအသုံးပြုနေကြတာပါ Say Bri Bakari Pintani, Kiabine, Dimoso Mune, Dwaima Suin, Nimio Minego, Kini Dolai Tabanzune, Dimoso PDF, Pubang Shilin Yabi, Nirailo, Mine, Twin Yarello, Dimoso PDF, Tawinganga, Pio, Piovare, Dimio Mai, Miazugo, Sikosi Dadriga, Tauntara, Pite Elule, Didaganiga, Piovare, Lanja, Ninja, Saitini, Jarema, Mimio Minego, Tauntare, Dwa.
အရက်သားတွေပဲအများဆုံးထိခိုက်ရတယ်လို့သူကပြောပါတယ်။တယ်ဒီတော့နင်းစုမိုးရတဲ့ကျွန်တော်တို့ပြန်လောက်ချတာကြတော့တရက်တဲ့ကိုကျွန်တော်တို့ဆက်လောင်းဆက်လောင်းအဲ့လိုဆက်လောင်းကူလောင်းအမျိုးရတဲ့ကျွန်တော်တို့ဖွေရချီပေါ့။ဒါဆိုကျွန်တော်တို့ဒီရလာဟိုမပြန်ရဲတော့ဘူးလို့ပြတယ်မလုံးချုံတော့ကျွန်တော်တို့စိုက်ထားတဲ့အင်းနာမျိုးပေါ့နော်ကျွန်တော်တို့ဟိုပြန်ကူပြီးတော့စားတော့မလို့မှကျွန်တော်ပြီးတ
မြုံမိုင်းကိုစိုးရိမ်စရာတိတ်မရှိဘူးလို့သူကပြောပါတယ်။စက္ကရိယအကူအညီမပါဘဲလူရင်အားနဲ့ပဲဒီမိုင်းတွေကိုရှင်းလင်းနေရတာပါ။တခါတလေမိုင်းရှင်းတဲ့အဖွဲ့တွေစီစားစရာလာပို့တဲ့သူတွေကိုယ်တိုင်မိုင်းနေမိတာတွေရှိနေပါတယ်လို့သူကဆက်ပြောပါတယ်။
မိုင်းကအမျိုးသားများတူတူဖြစ်နေပိုင်းရှိတယ်၊ထောက်မိုင်းရှိတယ်၊ဆစ်စစ်မိုင်းရှိတယ်ပေါ့နော်၊ပြီးတော့ပိုင်းမိုင်းရှိတယ်အဲဒီလိုအမျိုးသားလေးမျိုးလားမျိုးလားတော့အကျွန်တော်တို့သူ့ပေါ်ရရှိတယ်ပေါ့နော်။ပထမဦးစားပြတာဒီမိုင်းရှင်းနေပေါ့နော်၊မရှင်းရေးဟိုပြီးတော့ဒီကျွန်တော်တို့ဒီအနာတိုင်းကျွန်တော်တို့ဆက်လုပ်ဖို့ရှိတယ်ပေါ့နော်
။ကုလသမဂ္ဂ UNICEF ကထုတ်ပြန်တဲ့အချက်အလက်တွေအရဆိုရင်2021ခုနှစ်တစ်နှစ်လုံးမှာမြေမြုံမိုင်းကြောင့်လူပေါင်း284ယောက်ထိခိုက်ခဲ့ရပြီး2020ကအရေးအတွက်ထပ်ပိုများလာပါတယ်။ရှမ်းပြည်နယ်က38ရာခိုင်နှုန်းနဲ့ထိခိုက်မှုအရေအတွက်အများဆုံးဖြစ်ပြီးတော့ကချင်၊ရခိုင်၊ပဲခူး၊ချင်း၊ကယား၊ကရင်မွန်း၊မကွေး၊စကိုင်းနဲ့တနင်္သာရီဒေသတွေကအစဉ်တိုင်းအများဆုံးရှိနေပါတယ်။မြေမြုံမိုင်းကြောင့်ထိခိုက်ခဲ့ရသူတွေထဲမှာကလေးတငယ်အရေအတွက်က28ရာခိုင်နှုန်းရှိနေပြီးတော့ရခိုင်ပြည်နယ်ကကလေးတွေကအများဆုံးထိခိုက်နေနိုင်ခဲ့တာပါ။စီရေးပရိပခါတွေကြုံခဲ့ပေမဲ့လည်းလက်တလောတိုက်ပွဲတွေမရှိတဲ့ရခိုင်ဒေသမှာလည်းလက်ကြံမြေမြုံမိုင်းတွေကြောင့်ဒေသခံတွေထိခိုက်နေရပါတယ်။မြေမြုံမိုင်းတွေကိုမြန်မာစစ်တပ်ကတုံးဆွဲတယ်လို့ပဲဒေသခံလက်နက်ကိုင်တပ်ဖွဲ့တိုင်းသာလက်နက်ကိုင်တွေကလည်းတုံးဆွဲကြတာပါ။မိုင်းထောင်ပြီးတစ်ဖက်ရန်သူကိုရည်ရွယ်တိုက်ခိုက်ကြပေမဲ့လည်းမိုင်းကျွင်းကြံတွေကတော့ဒေသခံတွေကိုဆက်ပြီးချိန်ချောက်နေတယ်လို့ချင်းပြည်နယ်အရက်ဖက်အဖွဲ့အစည်းတစ်ခုမှဦးဆောင်ပါဝင်သူတူဦးကပြောပါတယ်။လက်နက်ကိုင်အဖွဲ့အစည်းတွေကတော့မြေမြုံမိုင်းကိုရှောင်ကွင်းသွားလာနိုင်ကြလို့ဒေသခံတွေပဲအများဆုံးထိခိုက်နေနိုင်ရတယ်လို့သူကပြောပါတယ်။
တစ်ဖက်နဲ့တစ်ဖက်စစ်ပွဲတွေဖြစ်ပေါ်လာတဲ့အခါမှာအာသာချက်ကိုယူခြင်းတော့အားဖြစ်ပေါ်လေ။ဟောနှစ်ဖက်စလုံးကတစ်ဖက်ရန်သူသွာလာနိုင်တဲ့နေရာမျိုးမှာမြေမြုံမိုင်းတွေကိုထောင်ထားလေရှိတယ်ပေါ့လေ။ဒီအခြေပြုပြီးပြောချင်တာကတော့ကျွန်တော်ချင်းပြည်နယ်မှာအာနာသိမ့်ပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့အခင်းချင်းမှာပေါ့လေ။ဒီမြေမြုံမိုင်းရဲ့ဆိုချုပ်ကတစ်ဖက်ရန်သူဒီမကပဲနဲ့ဇာဝနေရေးအတွက်တောင်းရသွားဥယျာဉ်ချမ်းလုံနေတဲ့သူတွေအတွက်ပါတော်တော်လေးကိုထိခိုက်နေနိုင်မှုရှိပါတယ်ပေါ့လေ။တော်တော်များများပြင်းမဲ့တဲ့ပြည်သူတွေကမြေမြုံမိုင်းတန်ကြောက်တော့အတပေးသွားကြတာတော်တော်လေးကျွန်တော်တွေ့ရပါတယ်ပေါ့လေ
။ရမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့ကဥဟုတ်ပေါင်းကလွန်ခဲ့တဲ့၅နှစ်ကတောင်ယာသွားရင်းမိုင်းနေမိတဲ့အတွက်ခြေရောက်တစ်ခါဖျက်ပစ်လိုက်ရတဲ့အဖြစ်အပျက်ကိုအခုလိုပြန်ပြောပါတယ်
။ဖျက်ပစ်ရတာကအဲ့ဒါလား၄နှစ်လောက်ရှိပါပြီခင်ဗျာ။သမန်းနေမိတာမြက်တော့ရေးတာကမန်မနေမိတာအဲ့လိုပါမလို့တတ်ဘူးမလို့ချင်တော့မလို့တတ်ဘူးနော်အတက်ရဟောတာ6တန်နဲ့မြေဝင်သွားပြီလားလေ
ဘာနှစ်လောက်ဝစ်လာတဲ့ခြေတော့အတူကအခုသုံးလို့မရတော့တဲ့အတွက်အစ်စ်တခုရဖို့စောင့်ဆိုင်နေတယ်လို့လည်းသူက VOA ကိုပြောပါတယ်မိုင်းတာစီရေးစာချုပ်ကို2021ခုနှစ်နိုဝင်ဘာလ1ရက်နေ့အထိနိုင်ငံပေါင်း164နိုင်ငံကမ္ဘာနိုင်ငံတွေရဲ့80ရာခိုင်နှုန်းကအတည်ပြုလက်ခံခဲ့ပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံကတော့လူသားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့ဒီမြေမြုံမိုင်းကိစ္စမှာပူးပေါင်းပါဝင်တာမျိုးမရှိသေးဘူးလို့မြေမြုံမိုင်းစောင့်ကြည့်လေ့လာရေးအဖွဲ့ကပြီးခဲ့တဲ့နိုဝင်ဘာလအစည်းအခမ်းစာမှာရေးသားထားပါတယ်။အခု2022ခုနှစ်ဇန်နဝါရီနဲ့ဖေဖော်ဝါရီနှစ်လပေါင်းစည်ရင်းအရဆိုရင်တော့တနိုင်ငံလုံးမှာမြေမြုံမိုင်းကြောင့်လူပေါင်း53ယောက်ထိခိုက်နေနိုင်ရတယ်လို့ UNICEF ကထုတ်ပြန်ထားပါတယ်။ဒီအချက်လက်ထဲမှာဒေသဆိုင်ရာအုပ်ချုပ်ရေးတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားတဲ့ပောက်ကွဲမှုတွေကြောင့်ထိခိုက်ခဲ့ရတဲ့သူတွေစည်ရင်းကိုထဲမသွင်းထားဘူးလို့ UNICEF ကထုတ်ပြန်ထားပါတယ်ခင်ဗျာ
။ VOA အမေရိကန်အသံကကြာသာပတိနေ့မနေ့ကအသံလွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ
်။ VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြီးစုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ပါတယ်ဒီ Application ကနေပြီး VOA Season တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်တရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါတယ်ရှင
် VOA American တန်ရဲ့ကြာသာပတေးနေ့မနေ့ပိုင်းအတန်လွင့်အစီအစဉ်တွေကို Flightometer 2440 51နဲ့ Flightometer 190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုခါမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်ပေးပါမယ်။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းမင်းများစုစည်းချက်တစ်ပုဒ်ကိုလည်းတင်ဆက်ပေးခြင်းပါတယ်။မလေးရှားနိုင်ငံသားရေးဝန်ကြီးကအာဆီယံနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ဆက်ဆံလုပ်ကိုင်ဖို့အဆိုပြုထားတာတွေကိုစစ်ကောင်စီဘက်ကကြိုတင်ကန့်ကွက်ပေမဲ့အာဆီယံမှာညှိနှိုင်းဆုံးဖြတ်သွားနိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်ဒီနေ့အာဆီယံနိုင်ငံသားရေးဝန်ကြီးများရဲ့အင်တာနက်အွန်လိုင်းအစည်းအဝေးမှာမလေးရှားနိုင်ငံသားရေးဝန်ကြီးဆာဘူဒင်အဗ်ဒူလာအနေနဲ့အခုလိုအဆိုပြုမလေးရှားသတင်းစာတွေမှာစနေနေ့ကပြောထားတာကိုမြန်မာစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဌာနကတင်းလာနေကကန့်ကွက်ထားပါတယ် NUG ဟာအကြမ်းဖက်အဖွဲ့အစည်းမှုမလေးရှားအဆိုပြုမှုဟာမစင်မကျင်တာဝန်မဲ့မှုပါလို့စစ်ကောင်စီဘက်ကပြောလာချိန်မှာ NUG ဘက်ကလည်းစစ်ကောင်စီအကြမ်းဖက်မှုကြောင့်လူသားချင်းစာနာမှုဒုက္ခသည်အတွက်အာဆီယံနဲ့ပူးပေါင်းဆောင်ရွက်လိုတာပါလို့ဆိုပါတယ်ကိုဝင်းမင်းကမေးမြန်းထားပါတယ်ခင်ဗျာ
ဟုတ်ကဲ့ NUG နဲ့အထူးသဖြင့်လူသားချင်းစာနာမှုအခြေခံပေါ်တရားမဝင်သဘောမျိုးထိတွေ့ဆက်ဆံဖို့မလေးရှားကအဆိုပြုတာကိုမြမမဟာဗျူဟာနဲ့မူဝါဒလေးလိုက် Institute ISP မြန်မာအဖွဲ့ညွှန်ကြားမှုဦးအောင်သူညင်းက
အာဆီယံကဘယ်တော့မှဟိုတနိုင်ငံနဲ့ကြုံလောက်တာမျိုးမဟုတ်ဘဲနဲ့အာဆီယံမှာဟို consensus ပေါ့နော်ဆိုအားလုံးကြည်လည်သဘောတူမှာလုပ်တဲ့ဆိုတာမျိုးလည်းရှိပါတယ်နောက်တစ်ခါအာဆီယံရဲ့အခြေခံကြတဲ့မူဟာသူတစ်ပါးနိုင်ငံတည်ရင်းရေးကိုဝင်မစွတ်ဖက်ရေးဆိုတဲ့အနေအထားရှိတာပေါ့နော်ရှိတဲ့အခါကျတော့တစ်ဖက်ကဒီမိုကရေစီအရေးကိုဝိုင်းကူကျင်တာလည်းကောင်းပါတယ်ဒါပေမဲ့တချို့ကိစ္စတွေကအာဆီယံကအလုံးနဲ့အတူတူရှောက်မှရမယ်သဘောမျိုးဖြစ်တယ်လို့မြင်ပါတယ်ဆိုတော့လက်ရှိကမ္ဘောဒီးယားကဥဆောင်မှုယူရတဲ့သူအာဆီယံကိုယ်စားလှယ်အထူးသံတမန်အနေနဲ့ယူရတဲ့ဆိုတော့သူ့ရဲ့လမ်းကြောင်းပေါ်မှာပဲဝိုင်းပြီးတော့လုပ်ရမယ့်အနေအထားမျိုးဖြစ်တယ်လို့ထင်ပါတယ
်ဒါပေမဲ့ကမ္ဘောဒီးယားဥဆောင်သဘောထားတစ်ခုတည်းမဟုတ်ပဲအာဆီယံမှာညှိနှိုင်းရဖို့ဖြစ်လာနိုင်တာကိုNUG ဒုနိုင်ငံရေးဝန်ကြီးဦးမိုးစောဦးကအခုလိုရှင်းပြပါတယ
်ကျွန်တော်တို့အနေနဲ့ကအာဆီယံနိုင်ငံတချို့နဲ့အဆက်အသွယ်ရှိတယ်ပူးပေါင်းဆောင်မှုတွေရှိပါတယ်အဲ့တော့တချို့နိုင်ငံတွေနဲ့တကယ်စီးကိစ္စနဲ့ပတ်သက်လို့ထုတ်ဖော်ပြောဆိုတာပေါ့နော်အခုမလေးရှားဆိုလို့ရှိရင်ထုတ်ဖော်ပြောဆိုလာတာမျိုးတွေလည်းရှိတယ်ပေါ့လေအဲ့တော့ဒီအာဆီယံနိုင်ငံရေးဝန်ကြီးများရဲ့စီးပွားပဲဖြစ်ပေါ့တခြားစီးပွားတွေမှာဒါသက်ဆိုင်ရာကျွန်တော်တို့မိတ်ဆွေနိုင်ငံတွေကတဆင့်ပေးပို့ထားတာတွေရှိပါတယ်ဆိုအခုပြုလို့မဲ့စီးပွားဆိုလို့ရှိရင်လည်းဒါလူသားချင်းစာနာမှုအခုဒီနေ့နဲ့ပတ်သက်ပြီးတော့ဘလိုမျိုးဆောင်ရွက်နေလဲဆိုတဲ့ကိစ္စတွေကိုဒါကျွန်တော်တို့ရဲ့သဘောထားတွေကိုပြေပို့ထားတာတွေရှိပါတယ်အဲ့တော့ဒီအာဆီယံအနေနဲ့ကဒီသက်ဆိုင်ရာဒီ stakeholders ပေါ့နော်အော်မပတ်သက်သူတွေအားလုံးနဲ့ထိတွေ့ဆက်ဆံဖို့ပေါ့နော်သဘောထားတွေအမေ့များဖို့ပူးပေါင်းဆောင်ဖို့လိုအပ်တယ်လို့ဒါကျွန်တော်တို့သဘောရပါတယ်ဒါဟာဒီအာဆီယံကနေချမှတ်ထားတဲ့ဒီ 5 point consensus ကိုခေါ်တယ်ပေါ့လေအချက်အလက်ချက်ပါတယ်ပုံသဘောတူညီချက်နဲ့လည်းအညီဖြစ်ပါလေဒီမလေးရှားနိုင်ငံအနေနဲ့ကဒီအာဆီယံမှာဘယ်လိုဆောင်ရွက်တင်တာပေါ့နော်အာဆီယံရဲ့ spiritual endpoint နဲ့လည်းဘယ်လိုမျိုးဘသူတွေကိုထိတွေ့တင်တာသတ်သဖြင့်ဒါတွေကိစ္စတွေကိုအကြံပေးခွင့်ရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့ဒီအလုံးဝိုင်းမှုညီနိုင်ပြီးတဲ့အခါကျရင်ပေါ့နော်အများရဲ့သဘောပုံသဘောတူညီချက်နဲ့ပဲဆောင်ရွက်ရမယ်လို့နားလည်ပါတယ်ခင်ဗျ
ဒီနေရာမှာအာဆီယံအခက်ကြုံရတဲ့ဘုံကိုလည်းဥအောင်သူငင်းက
တစ်ဖက်ကကျတော့ဒီအာဆီယံကထိပ်ကြီးကောင်းဆောင်ပြီးသဘောတူရတဲ့၅ချက်ကအကောင့်ထဲမဖော်နိုင်သေးသလောက်ရှိတယ်။နော်နောက်တစ်ခါကျတော့လေဟိုလူစားချင်းစာနာမှုကိုကူညီဆိုတဲ့နေရာမှာလည်းဘလောက်နဲ့ပြီးသွားလဲဆိုတော့ကိုဗစ်ကာကွယ်ဆေးလူလာလောက်ပဲပြီးသွားတယ်။တချို့လုပ်ငန်းတွေကလည်းဘာနဲ့ပြီးသွားလဲဆိုတော့ဟိုတစ်ဖက်ကမြန်မာချက်ချင်းကြီးတစ်ဖက်ကလည်းဒီ ASEAN EHA ပေါ့ဗျာလူစားချင်းစာနာမှုကိုကူညီပေးတဲ့ agency ပေါ့။ဆိုတော့ဒါနဲ့ပဲပြီးသွားတယ်ဗျာ။နော်အဲ့တော့ဒီချက်ပိုအရေးကြီးတဲ့အခုစစ်ဘေးရှောင်ဒုက္ခတွေလို့တော့ဒီထက်ပိုကျေပြတဲ့ဥမာလူတွေအကူအညီမရောက်နိုင်သေးတဲ့နေရာမျိုးကိစ္စမျိုးပေါ့နော်ဆိုတော့အဲ့ဒီကိစ္စတွေကဆက်ဆွေးနွေးဖို့ဆက်အကူအညီပေးဖို့ဆိုရင်
တော်လက်ခက်အောင်မယ်ပြင်းပြထန်တဲ့ကြိုးစားအောင်မယ်ကိစ္စတွေလို့မြင်ပါတယ်ဒီပေါ်ဦးမောကြောင့်ကလည်းလူတိုင်းဆိုင်ရာမှုအကူအညီနဲ့ပတ်သက်လို့လည်းဒါကျွန်တော်ကြားရပါတော့ဒါအစည်းအဝေးလုပ်မယ်ဆိုတော့ပထမဆုံးကျွန်တော်ပြောချင်တာကဒီစစ်ကောင်စီကဒီအကြမ်းဖက်အဖွဲ့အစည်းချင်းနဲ့ကျွန်တော်ညင်ညာထားပြီးဖြစ်တယ်ဘာလို့လဲဆိုတော့ပြည်တွင်းမှာအခုလောလောဆယ်ဆိုရင်လည်းအားလုံးသိတဲ့အတ
bolle. The BG Regene, the Prelitian Mutai, a jumper be summoned at Chema, a Paduku Bambo, no ASEAN Bepipi, Puladama Bepipi, a Paduku Bandinia de Gu, a Kuni de Yelchipo, Lakama Hopo. A Arajan Genoruka, Genoru Net, Uvansayapo, not Genoma Sasapatepo, not I not on Ayapadina, Naba, Divi Machida to get Deepa Gamponi, for a senior, Deepa did in the Uvansa Vida Kama, a Madagan do any day, Dokan Yawni to the Shibo, Yelchipo de Gu, Sawyapa, Neza would have checked over your phone, would you be able to decide the same as of your.
ဒီကတော့စစ်ကောင်စီအနေနဲ့ဒီလူသားချင်းစာနာမှုဆိုင်ရာကူညီရေးကိစ္စမှာနိုင်ငံတကာ NGO တွေပါဝင်ဒေတာတွေလိုအပ်တဲ့နေရာအကူအညီပို့ပေးနိုင်တဲ့တခြားအဖွဲ့တွေနဲ့တွဲမလုပ်လို့ပဲတကူတော့သူ့လက်အောက်ခံအဖွဲ့တွေနဲ့ပဲလှုပ်ချင်ပုံရတယ်လို့သုံးသပ်သူတွေကထောက်ပြနေပါတယ်ခင်ဗျာအခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်ပထမဆုံးလူထုနဲ့ကျန်းမာရေးကိုကြားရမှ
ဧပြီလအတွင်းမှာမြန်မာနိုင်ငံမှာအပူချိန်လုံးမြင့်တက်လာနေတာပါအခုလိုရာသီဥတုအပူချိန်မြင့်တက်လွန်ခဲ့လာတဲ့အချိန်မှာခန္ဓာကိုယ်အပူချိန်မြင့်တက်လာပြီးခေါင်းမူးခေါင်းကိုက်ခြင်းပင်မနှုန်းနှဲ့ခြင်းတို့ကိုတွေ့ကြုံခံစားရနိုင်ပါတယ်ခံစားရတဲ့ဝေဒနာပြင်းထန်ရင်သတိလစ်ခြင်းလေဖြတ်ခြင်းတို့ဖြစ်နိုင်တာကြောင့်ဒီချိန်မှာပူပြင်းတဲ့ရာသီဥတုနဲ့လာရောညီထွေအောင်နေထိုင်ကြဖို့လိုအပ်တယ်လို့ကျန်းမာရေးပညာရှင်တွေကတတိပေးလျက်ရှိပါတယ်အပူဒဏ်ကြောင့်သတိလစ်ခြင်းဟာအရေးပေါ်အခြေအနေတစ်ခုဖြစ်ပြီးအပူဒဏ်ကြောင့်သတိလစ်ခြင်းမဖြစ်စေဖို့အတွက်လိုက်နာဆောင်ရွက်တဲ့အချက်တွေအကြောင်းကိုတမားတော်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရစေ။
တွတ်တက်တာတဲ့ပိုအရေးကြီးတာကတော့ heat exhaustion လို့ခေါ်တယ်နော်အပူကြောင့်မလို့ဒီနှုံးချခြင်းပေါ့နော်အဲ့တော့အဲ့လိုလူတွေကြတော့ရေဓာတ်ကစားတော့ကထွက်သွားတဲ့အခါမှာကိုယ့်ရဲ့ခန္ဓာကိုယ်ထဲမှာအဲသွေးပေါင်ရင်းကျဆင်းတဲ့အခါမှာမူးဝေခြင်းနော်ဒါကခြေပြားလက်ပြားအေးခြင်းရင်တုံခြင်းသွေးပေါင်ကျခြင်းဒါတွေခံစားရနိုင်တယ်เนาะအဲ့လိုခံစားရတဲ့လူတွေဆိုရင်လည်းဆရာတို့ကအရေးရတဲ့နေရာကိုသွားပြီးတော့ရင်များများတောက်ရမယ်သူ့ကိုပက်လက်လဲပြီးတော့ထားပေးရမယ်သွေးပေါင်ရင်စစ်ဆေးရမယ်ဓာစားရည်တိုက်ပေးရမယ်ပြီးတဲ့အခါမှာသူ့ကိုပန်ကားလေးသုံးဖို့ရက်ခတ်ပေးစီရခြင်းဘူချိန်တန်ကားနေရော့ပါအောင်ဆောင်ရွက်ပေးရမယ်အဲ့ထက်ပိုပြီးရေးကြည့်တာကတော့အသက်အန္တရာယ်ကြီးဖြစ်နိုင်တာကို heat stroke ခေါ်ပါတယ်အဲ့ဒါကိုဗမာလိုအပူတန်ကြောင့်သတိလစ်ခြင်းအရင်တော့ကတော့အပူရှက်ခြင်းလို့သုံးပါတယ်ခုနောက်ပိုင်းမှာတော့ကျမကြီးဝန်ကြီးထားနေအပူတန်ကြောင့်သတိလစ်ခြင်းလို့ခေါ်ပါတယ်အဲ့ဒါကတော့ဆရာတို့ကချွေးဓာတ်ဒီခန္ဓာကိုယ်ရဲ့ဒီခန္ဓာကိုယ်ရဲ့အပူချိန်ကိုထိန်းသိမ်းဖို့အတွက်ချွေးထွက်ရင်ထွက်ရင်နဲ့ထွက်เสียချွေးမရှိတော့ရေဓာတ်ဒီခန်းလျှောက်သွားတဲ့အခါမှာမိမိရဲ့ခန္ဓာကိုယ်တွင်းအပူချိန်ကအလွန်မင်းမြင့်တက်လာတယ်ရေပြားတွေဟာဆိုရင်လည်း၆တွေ့ပြီးတော့ပူပြင်းနေမယ်အဲ့ခါမှာ 40.5 ဒီဂရီဆယ်လ်ဆီယပ်စ် 105 ဒီဂရီဖာရန်ဟိုက်တ်များလာပြီဆိုရင်တော့အုံနောက်အပူလောင်သွားတယ်တော့အပူတွေများတဲ့အခါမှာအုံနောက်ထိခိုက်ပြီးတော့ဆရာတို့ပြောတာဆိုတာတွေမမှန်တော့ဘူးနောက်တစ်ခါကိုဒီနေတာပြောတာဆိုတာဒီနားမလဲတော့ဘူးနောက်တစ်ခါသတိလစ်တဲ့အဖြစ်ဖြစ်ပြီးအသက်အန္တရာယ်ဆုံးရှုံးနိုင်တယ
်အပူတန်ကြောင့်သတိလစ်ခြင်းကိုကာဝယ်ဖို့အတွက်အရေးရအေးမြတဲ့နေရာတွေမှာနေဖို့လေဝင်လေထွက်ကောင်းမွန်အောင်ပြုလုပ်ဖို့ရေများများတောက်ဖို့အယောင်ဖြုတ်ဖြုတ်ပေါ့ပေါ့ချောင်ချောင်ချီတယ်တွေဝတ်ဆင်ဖို့လိုတယ်လို့သိရပါတယ်အပူတန်ကာဝယ်ရေးလှုပ်ဆောင်ချက်တွေကိုစနစ်တကျလိုက်နာဆောင်ရွက်ပြီးမယ်ဆိုရင်အပူတန်ကြောင့်ကျွံတွေးနိုင်တဲ့သတိလစ်ခြင်းနဲ့လေဖြတ်ခြင်းတွေကိုရှော့ချနိုင်မှာဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်ဒီဟာကိုကာဝယ်ဖို့ဆိုရေပုံမှန်သာတောက်နေပြီးတော့ခန္ဓာကိုယ်ဒီချွေးထွက်ပြီးကိုယ့်ရဲ့ခန္ဓာကိုယ်အပူချိန်ဟူတာထိမ့်သိမ့်နိုင်မယ်ဆိုလို့ရှိရင်အပူကြောင့်သတိလစ်ခြင်းလုံးဝမဖြစ်နိုင်ပါဘူးเนาะအဲ့တော့ရေမတောက်နိုင်တဲ့အခြေအနေမျိုးမှာရှိတဲ့လူတွေကဆရာတို့ကပြောတယ်အပူကြောင့်သတိမီခြင်းဖြစ်နိုင်တယ်အဲ့တော့ဘယ်လိုလူတွေဖြစ်နိုင်မလဲတော့လေပြတ်ထားတဲ့လူတွေကလေးငယ်တွေတကြီးရွယ်တွေရေငတ်တိုင်းရေကိုမတောက်သုံးနိုင်တဲ့လူတွေလေပြတ်ထားတဲ့မိမိကိုယ်တိုင်းမတောက်သုံးနိုင်တဲ့လူတွေရက်တောက်ပြီးရက်မူပြီးတော့ရေတောက်ဖို့အတွက်ကိုဒီနေရောနေတဲ့လူတွေမူးနေတဲ့အတွက်ရေတောက်ဖို့သတိမရဘူးရေတောက်ဖို့ဟိုလိုဓာတ်ရေဓာတ်လိုအပ်တာကိုသူတို့နည်းနည်းသတိမပြုမိတဲ့လူတွေမှာအပူချိန်လွန်ခဲ့ပြီးတော့ဆက်ဆရာချွေးမရှိတဲ့အခါမှာ ဒီအပူချောင်းသတိလေးခြင်းဖြစ်တတ်တယ်အဲ့တော့အပူချောင်းသတိလေးခြင်းဒီအသက်အရွယ်ရှိတဲ့အခြေအနေဖြစ်တဲ့ဆရာတို့ခေါ်ဆိုရင်တော့ medical emergency ပေါ့အရေးပေါ်ပြုစုဆောင်ရှောက်ဖို့လိုတယ်အဓိကအပြင်တော့သူ့ရဲ့အပူချိန်ကို39ဒီဂရီကြီးရအောင်အမြန်ချပေးဖို့လိုနော်အဲ့ခါမှာဆရာတို့ရေချိုးခြင်းအဲကောင်ကန်ထဲမှာထားခြင်းပန်ကာလေးဖွင့်ခြင်းတချို့သိပ်လိုအပ်တဲ့လူတွေပါဆိုရင်တော့ဒီရေခဲထည့်ထားတဲ့ကန်ထဲမှာပါစိန်ပြီးတော့39ဒီဂရီစင်တီဂရိတ်ရောက်တဲ့အချိန်ကိုဆရာတို့အပူချိန်ကိုမြန်မြန်ချပေးရမယ်နော်ပြီးတဲ့ခါမှာတော့ဒီရေတောက်နိုင်တဲ့လူဆိုရင်ဆရာတို့တစားရေတောက်ပေးခြင်းလိုအပ်လို့ရှိရင်ဆရာတို့ကဒီ drip နော်ဒီသူ့ကိုတစားရေတွင်ပေးခြင်းအကြောရရတွင်ပေးခြင်းဒီနည်းတွေနဲ့ဆရာတို့ကကုသနိုင်တယ်နော်အဲ့တော့ရေးကြည့်တာကတော့ဆရာတို့ကသူ့အတတ်နဲ့မရှိအောင်ကုသခြင်းတဲ့စာရင်အဲ့လိုအခြေအနေရှိတဲ့လူတွေကိုအဘူတန်ကြောင့်တတိမလဲအောင်စူတင်စာဝယ်ရဖို့ရည်ကြီးတယ်။ဆရာရှေ့မှာပြောခဲ့သလိုပဲရေးသာပုံမှန်တောက်ရင်အငန္ဓာသာလင်ရောကြသွားနိုင်တယ်။ဒီဆိုချွေးမထွက်လို့ဒီအဘူချိန်လွန်ခဲ့ပြီးတော့အဘူကြောင့်တတိလိခြင်းတော့မဖြစ်နိုင်တဲ့အတွက်မြေသူမဆိုဒီလိုပူလိုက်တဲ့ရာဒီဥမာကိုယ့်ရဲ့ရေလိုအပ်ချက်ပမာဏပြီး3လီတာနဲ့6လီတာဒီမြင့်မှလာနိုင်တယ်။အရင်တမန်ပူချိန်မှာတနည်းတာအချမ်းမာတဲ့လူကဒီ2 to 3 liter လိုတဲ့အချိန်မှာအခုလိုပူပြင်းပြီးချွေးထွက်တဲ့ရာသီမှာဆိုရင်တော့ရေဓာတ်ကိုလူ3 liter နဲ့6 liter ဖြည့်ရမယ
်မြန်မာနိုင်ငံမှာရာသီဥတုပူချိန်ဟာနှစ်တစ်နှစ်ရဲ့အပူဆုံးအချိန်ကိုရောက်ရှိနေပြီးအပူချိန်အလွန်မင်းမြင့်တက်နေတာကြောင့်အပူတန်ကာဝေးလှုပ်ဆောင်ချက်တွေကိုလိုက်နာလှုပ်ဆောင်ပေးကြဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တို့ပ
ါအခုဆက်ပြီးတော့ဥကျော်ဆန်သာတင်ပြတဲ့မြမအရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်မြမနိုင်ငံရဲ့အဓိကစိန်ခေါ်မှုကြီးတစ်ခုဖြစ်တဲ့တိုင်းရင်းသားပြိပကပြဿနာဟာအနာလဲသည့်ဆေးလဲရှိပါလျက်နဲ့ကုသလို့မရတဲ့ရောဂါတစ်ခုလို့ဖြစ်နေတယ်လို့မကြာခင်ရပိုင်းကကွယ်လွန်သွားတဲ့တိုင်းရင်းသားနိုင်ငံရေးခေါင်းဆောင်ဦးခွန်ထွန်းဦးကမှတ်ချက်ချပါတယ်ဒါကြောင့်ပါလေသူ့ရဲ့မှတ်ချက်ကမှန်နေတုံးမဲလားစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးကိုဒီဇိုင်းမမတ်ဆွဲကန်ရင်နိုင်ငံတော်ပုံကံမှုဆွဲချက်နဲ့ထောင်ဒဏ်190ကျော်ချမှတ်ခံထားရဒါကနေလွန်ငင်းချမ်းသာကုနဲ့လွံ့မြောက်လာကစားခွန်ထုံးဦးနဲ့2012ခုနှစ်တုန်းကဥကျော်စံသာဆွေးနွေးခဲ့တာကိုပြန်လည်ထုတ်လွှင့်ပေးလိုက်ပါတယ
်ပထမဆုံးကတော့ဥကွန်ထုံးဦးခုလိုကျန်းကျန်းမာမာတန်လည်းလွံ့မြောက်လာလို့အထူးဝန်သာပါတယ်အစလုံးကတော့
ဟု
တ်ကဲ့ကျန်းမာရေးသတင်းတွေတော်တော်လေးကြားခဲ့ရတဲ့အတွက်ကြောင့်အခုကတော့ကျန်းကျန်းမာမာပဲဆိုလို့အထူးဝန်သာပါခင်ဗျာ
ဟု
တ်ကဲ့မိကျင်တာကတော့အခုလွန်မြောက်လာပြီးတဲ့နောက်ဥက္ကဋ္ဌအတွက်ကဆန်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အနာဂတ်ကိုကျွန်တော်မြင်ကြပါရယ် SNLD ဟာ1990ပြည့်ရွေးကောက်ပွဲမှာ NLD ပြည်ရင်ဒုတိယမဲဆန္ဒအများဆုံးနိုင်ငံရဲ့ပါတီဖြစ်ပါတယ်အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့အဲ့ဒီရလတ်ကိုပြစ်ပယ်ပြီးတော့2008ဖွဲ့စည်းပုံဥပဒေကိုအခုလက်ခံပြီးတခြားရွေးကောက်ပွဲဝင်နေပြီးလုပ်နေပါတယ် SNLD ရဲ့အနာဂတ်ကိုလည်းသိရည်ခင်ဗျာ
ဘူးတစ်ခုအနေနဲ့တော့ဟိုဒီဥပဒေအရကျွန်တော်တို့ကပြောရရင်တော့ကျွန်တော်တို့ပါတီကတော့ဆက်သွားမှာပဲဘာလို့လဲစီဝေပါတီအဖြစ်ရက်တီမှတာလင်းတခြားပါတီနဲ့ဆက်ဆက်တဲ့ကိစ္စတွေလုပ်နေမှာကိုဥမာအဲ့ဒီတွေ့ချင်းလက်ခံချင်းတခြားလူတွေကလည်းတွေ့ချင်းလို့ဘာလို့နော်အဲ့ဒါတော့ပြီးတော့နိုင်ငံသားဆက်ဆက်လာလို့ပါတီချင်းဆက်ဆက်လာလို့နော်တော့ပါတီမင်ဘာချင်းဆက်ဆက်လို့ကတကယ် register မလုပ်ဘူးဆိုရင်တော့တရားမဝင်လေအဖွဲ့စည်းဖြစ်နေဦးမှာပဲအခုတော့ကျွန်တော်ဘိုးကပြီးတော့ခေါ်ထားပြီးဒီဟာလေးတော့ပြင်ပြမယ်ဒါပေမဲ့ရွေးကောက်ပွဲကတော့ကျွန်တော်ထင်တယ်အရှိမရှိတော့မမီတော့ဘူးကျွန်တော်ထင်တယ်ဗ
ျအခုမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေဟာဒီမိုကရေစီပေါ်ထွန်းရေးဘက်ကိုဥတည်နေပြီလို့လူတွေကသုံးသပ်ကြပါတယ်ဥက္ကဋ္ဌကရောဒီမိုကရေစီရေးကိုအရင်ပြောတာပေါ့လေတိုင်းရင်းသားရေးမတိုင်ခင်ဒီမိုကရေစီဖွံ့ဖြိုးရေးကိုဥတည်နေရဆိုတဲ့အချက်ကိုသဘောတူပါလား
အဲဒီမိုကရေစီတက္ကသိုလ်ကဥတည်နေတယ်ဆိုတာကတော့ကျွန်တော်လက်ခံပါတယ်ဘာလို့ဆိုရင်အခုကဒီမိုကရေစီဖြစ်ပေါ်လေနောက်ခေတ်ကြီးကြောက်ရပြောင်းလဲနေတာကိုဒါပေမဲ့သူ့ရဲ့ဟိုအချိန်နဲ့သူ့ရဲ့နှုန်းကတော့အများပြောတော့တော့မဟုတ်သေးဘူးကြ။ဒါပေလို့တော့ဆိုရင်တော့ကျွန်တော်55ရာခိုင်နှုန်းတော့လောက်ပဲပြောင်းလဲနိုင်ပြီလေလို့ထင်နေတယ်။ဒါပေမဲ့ရှေ့မှာလုံးဆရာကြီးကအများကြီးရှိနေတာကိုအဲဒါကြောင့်ဒီမိုကရေစီပြောင်းလဲတယ်ဆိုတဲ့အားကတော့တော်လက်ခံပါလေ
ဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံရဲ့အရေးမှာဒီမိုကရေစီထွန်းကားရေးနဲ့တန်းတူအရေးပါတဲ့ကိစ္စတခုကတော့တိုင်းရင်းသားပြည်ထနာပြည်လည်ရေးဖြစ်ပါတယ်အဲ့ဒီကိစ္စရဲ့အလားအလာကဘယ်လိုမြင်ပါလဲအခုထိန်ချီကတော့အပြစ်ခရဆိုင်အဖွဲ့တိုင်းရင်းသားအင်အားစုတွေနဲ့အစိုးရဘက်ကဆွေးနွေးမှုတွေလုပ်နေပါတယ်အဲ့ဒီအလားအလာကဘယ်လိုမြင်ပါလဲခင်ဗျာ
ဒီဟာတော့ဗျာ
ตัวเราเลยจะเดียวกันมีอะไรบีบเนาะจะรู้ท้องเสียนักคนเดียวเราอะไรเดียวกันเลยที่อาชีพใดบีเนาะอากูย้อนกลับที่สี่ที่สี่ที่บีเนี่ยนะจะรู้เสียชีเลยค่าเลยสุดมาต้องเช่นเดียวกันอยู่ที่นี่เลยอามาส่วนนี้เนาะที่ได้เนี่ยเนี่ยบางอย่างเช่นเดียวกันเนี่ยบางเจ้าเสียสร้างบีเนาะที่เช่นเดียวกันเนาะอ่ะอ๋อเราจะรู้ว่าบีเนาะบีเนาะที่ ตัวพี่เราที่แต่เมื่อกี้เราสิพูดเลยในการเราตัวเราไม่รู้เรื่องสูบีเราเดี๋ยวไม่พิจารณาเราเพราะฉะนั้นเนี่ยที่มาสวายไม่ใช่กันเนี่ยมาเรียกเจ้าที่เนี่ยมาสูบีเนาะพี่ในนั้นเราคุณเราจะเลี้ยงยี่พี่เอาออกมาพี่ก็ใช้การละเจ้าเสด็จตันดีกู้เสด็จตันดีปีบีเราเดี๋ยวนี้ก็อาลูเนาะแกไม่รู้ซื้อซาจ้าซื้อนี่จ้าเป็นนี่เป็นนี่มาเนาะอ่ะพี่จ้าไม่ซื้อนี่จ้าไม่ซื้อเชื่อกู้เชื่อข้ามาเปลืองนี่แล้วกันเนี่ยส่งนี่เนี่ย
ဒီကြောင့်သွားလေတိုင်းသားရေးကပြည်နယ်မှာမဟုတ်ဘူးဆိုလိုချင်တာကတော့အခုလို့လက်ခံနိုင်မဲ့မကက်တစံတစ်ခုတော့ကျွန်တော်တို့တွေးနေပြီပဲအဲ့ဒီမကက်တစံနဲ့သွားမယ်ဆိုတော့ဖြစ်နိုင်မယ်လို့ကျွန်တော်ထင်ပါတယ်ဟုတ်ကဲ့အခုလည်းပဲဒီပင်လုံးကြီးလာကန်လို့ဆွေးနွေးပွဲမျိုးတိုင်းရင်းသားပေါင်းဆွေးနွေးပွဲမျိုးနေပြီးတော့မှလုပ်မယ်လို့အဲ့ဒီအစိုးရဘက်ကပြောတယ်လည်းပဲကြားပါတယ်အဲ့ဒ
ဒီကြည့်မှုသတ်မှတ်မှုဒီပေါ့အဲ့ဒီပြည်သားတွေတိုင်းပေါ့ကျွန်တော်သတင်းသမားတယောက်နဲ့ဘာကြားလဲဆိုရင်ဥက္ကဋ္ဌတို့ချို့စစ်တပ်ထဲကကျော်တော်ခက်ကြီးရာစီဟောင်းတွေကပြောတာကျွန်တော်ကြားရပါတယ်တခင်ဒီမိုကရေစီလိုချင်တာဗမာတွေပဲလိုချင်တာတဲ့တိုင်းရင်းသားတွေကဖက်ဒရယ်ပဲတောင်းနေကြတာပဲဒီမိုကရေစီမှမတောင်းတာဆိုတော့ဖက်ဒရယ်ဆိုတော့ဟာလဲပြည်ထောင်စုကခွဲထွက်ဖို့ပြောနေကြတယ်ခ
Allah. Ini macam ni. Tahu si cina ubi dia mah di apa kerja mah palu. Ini dia, jenaru ni lagi gumpet ni jenaru tak ada ni. Tapi lo aku sekolah lepas lu lebih ada. Sekolah lepas la api bio kuah, tapi api lo banyak yang kena bawa tu le. Abi le, di idea ni sih kita be. Enak, aman tu. Dua orang ni lagi dia, tapi boleh dikira perform kau ke buli. Hey, suruh lagi. Kena lah, anggaru ada berbi ni ni, no. Terus aja lah, terus ni ni. Enak, jenaru sih lah lo. อ้าลุยเนี่ยผมเห็นดีใจกูเสียไปแล้วแล้วเมื่อตอนย่าเมื่อเนาะมันไม่ใช่มูสิเนาะยิ่งยังยิ่งสุดเลยเว้ยเนาะเป็นนี่เนี่ยมาเนาะเอาไม่นอนมาพออู้คุณอาจจะเบียวอีกว่าอนาคตเนี่ยเนาะสุดที่เลยเนาะบ้านอนาคตอะไรเนาะสุดที่เลยอ้าลุยเนาะดันรู้เลยกูเป็นอะไรกูเป็นดีกว่าเนาะที่มึงคือสิรู้กูอีกปีดันรู้เลยกูเป็นอะไรแต่ละคนยังยิ่งใหญ่ตัวใหญ่หน้าดีใช่ไหมเอ็นอะไรกูมาเนาะ
มาบิวมาบิวเนี่ยเนาะโอ้ดาวเล็กสักพี่น้องมาดาวมาสุนีเนี่ยอุ้มสุนีเนาะดาวสุนีที่ยิ่งใหญ่ที่สุดสักก็เซ็ตมาตัวอยู่เลยชิลล์มาบ่เซ็ตเล่มาตัวนี้เนาะเลยที่นี่มีเว็บเจ้าตัวมาเลยก็เจอแล้วกันโอเคไอ้แบบกูไปเดินทางกูเห็นสุราอุนนั่นนั่นเลยเจ้าสินเจ้าว่าเราคุณรู้ไปแต่ยังจะกูไปเดินทางกูเห็นสุราเนาะมีอะไรที่เราเปลี่ยนเนาะกูไปเดินทางกูเห็นสุราเนาะไลค์ การเดินทางมันมีอยู่บ้านเราอย่างเดียวกูไม่เดินทางเนี่ยเราจะต้องดีกว่าที่เจ็บยันเลยแต่แม่กูไม่เดินทางกูไปมาเราจะรู้เราเดี๋ยวพี่เราไม่อยู่เราไม่รู้จะรู้สิ่งนี้ตัวยันเลยเนี่ยโอเคถ้าพูดอะไรแบบนี้ที่ไอ้คนนั้นชื่อเนี่ยกิจสมาร์ที่ไอ้เบก้าซีเอียซาซียาอะไรสิ่งเนี่ยตัวสิ่งเด็กก็ที่ใครด่านี่น่ารีมีอะไรไอ้เราดูซีเอียปอซียามาสิ่งนี้เนี่ยสุดลีดามิลเลจโนจาวาเลยตัวเราสิ่งที่
We were thinking about it. See, she don't want to do it. Tiny Java, and our Bellupil and Jacobsiva. And I live, and we're kissing, but you did that. Who? The Titan, Javi, eh? Oh, see, yes, General, yes, the guy doing all. Wabo, two, Raisa Jama, we're doing it, so the Bodomu, say, I'm the little. Like, he never let my tour be like me.
ပါကြောက်ကြိုင်ရမထိုးနိုင်တယ်လေပါကြောက်အခုဒီပေါင်ဖတဲ့နော်မထိုးနိုင်ဘူးလေအဲ့အဲ့ဒီကနော်အဲ့ဒီအဲ့ဒီတပတ်စက်စက်စီကြောက်ကျွန်တော်အခုကဒီပြဿနာကြီးကပြောလို့ရှိရင်နော်မပြီးနိုင်တာအဲ့အရာတွေကြောက်မယ်ကိုကျွန်တော်အခုဥက္ကဋ္ဌကအစရတဲ့ကလည်းပဲအခုပြောတဲ့စကားတွေကိုပဲဒန်းလူကြီးနဲ့ကိုပိုင်ပြတ်ထန်ခွင့်အတွက်ပဲတော့ရက်တီပြီးတော့တောင်းဆိုခဲ့တယ်အဲ့ဒီအတွက်ပဲ
ဆက်လက်လှုပ်ရှားနေတဲ့နိုင်ငံရေးရည်စည်းချက်မှာဥက္ကဋ္ဌကိုအဆင်ပြေပြေပါဝင်လာခွင့်ပေးလိုက်မယ်ပါဝင်ဆွေးနွေးခွင့်အလားတူတင်ပြခွင့်ရလာလိမ့်မယ်ပြောလိမ့်ပါလားခင်ဗျာအာကျွန်တော်ကပါဝင်ခွင့်ရရေးမရရေးဒီကပေါ့ပါဘူးတိုင်းတိုင်းအခွင့်အရေးရဖို့ကဒီကပါဟုတ်လားမပေးခြင်းပဲနဲ့ပေးပြီးတော့မပါပြီးပြောခိုင်းနေပါတူးပါလေမင်းကတော့တောင်းတယ်မပေးနိုင်ဘူးဆိုရှင်လေဒါတော့ကျွန်
ဒီလိုလည်းမဟုတ်ပါဘူးကျွန်တော်နောက်ဆုံးမေးချင်တာအခုပါလီမန်လွှတ်တော်မှာအရေးခံပြီးတော့ပါဝင်ဆောင်ရွက်နေရတဲ့2008ခုစည်းဝေါ်လက်ခံပြီးဆောင်ရွက်နေရတဲ့တိုင်းရင်းသားပါတီတွေကိုဘယ်လိုသဘောထားပါလဲခင်ဗျာ
ကျွန်တော်ကတော့ဗျာအခုသူတို့ယုံကြည်ချက်နဲ့သူတို့လုပ်သွားတာကိုတော့အခုတော့တက်တော့တက်နေပြီပေါ့ဗျာဒါပေမဲ့ကျွန်တော်ရှင်နေဟိုမြန်မာနဲ့သူတို့ဒီပြောင်းလဲမှုအထိပေါ့လေတကယ်တည်းအထိတော့ကျွန်တော်မရောက်နေဘူးအဲ့တော့သူတို့ရဲ့ဒီချက်သူတို့ခိုင်ချက်ကိုတော့ကျွန်တော်ဘာမှတော့ဟိုစမ်းသပ်မပေးလို့ပါဘူးဒါသူတို့ရဲ့ယုံကြည်ချက်တွေလုပ်သွားတဲ့ကိစ္စတော့ကျွန်တော်တို့ဒုက္ခပဲပေါ့ဗ
ာနိုင်အပတ်စဉ်စူးစီးတင်ပြနေတဲ့အားကစားကဏ္ဍကိုတင်ဆက်ပေးချင်ပါတယ်
လိုဘတဝန်းကမပီဘောလုံးဘွဲတွေမှာတော့ပွဲစဉ်တွေမကုန်သေးပေမဲ့လည်းအခုနေရာတွေမှာတော့ချန်ပီယံအသင်းတွေဖတ်ပေါ်လာခဲ့ပြီးတော့ဖိနိုင်ငံမှာတော့ရီယယ်မက်ဒရစ်အသင်းကမပီချန်ပီယံဖြစ်သွားခဲ့ပါပြီ။ဒါဟာရီယယ်မက်ဒရစ်အသင်းအတွက်လာလီဂါမပီချန်ပီယံစုကို35ဒိန်လောက်ပိုဆွဲတာဖြစ်ပါတယ်။ဒီကနေ့စနေနေ့ကရီယယ်မက်ဒရစ်နဲ့အစ်ပန်ညိုးတို့မက်ဒရစ်မြို့မှာကစားကြတာမှာရီယယ်ကလေးဂိုးကိုမရှိနဲ့နိုင်သွားခဲ့ပါတယ်။ဒီပွဲမှာရီယယ်အတွက်ဂိုးတွေကိုတော့ရိုဒရီဂိုကငိုးအစံစီယိုနဲ့မန်ဇီမာတို့ကတကိုးစီသွင်းပေးခဲ့ပါတယ်။ဒီပွဲနိုင်လိုက်တာကြောင့် Real Madrid အသင်းဟာ34ပွဲကစားပြီးချိန်မှာ81မှတ်ရပြီးတော့မပီးပွဲတွေပြီးဖို့၄ပွဲကျန်နေသေးပေမဲ့ဒုတိယနေရာက Barcelona ထက်15မှတ်အစာနဲ့ချန်ပီယံဖြစ်သွားခဲ့ပါတယ်။ပုံမှန်အားဖြင့်တော့အနည်းဆုံး Real နဲ့ Barcelona တို့အသင်းနှစ်သင်းကြားမှာယာဒီကုံတဲ့အထိအကျိတ်နဲ့ရှင်ပြန်ရလေရှိတဲ့ La Liga အမပေးပွဲတွေမှာအခုလိုဘောလုံးယာဒီကုံဖို့၄ပွဲချန်နေသေးတဲ့အချိန်မှာချန်ပီယံဖြစ်တာဟာစပိန်လာလီဂါပြိုင်ပွဲတွေရဲ့အစဉ်လာမှာတော့ကြုံတော့ကြုံငယ်ထူးခြားတဲ့အနေအထားတစ်ခုလိုပဲပြောရမှာဖြစ်ပါတယ်။ Real Madrid ချန်ပီယံဖြစ်တာနဲ့ပတ်သက်ပြီးတော့ဒီပွဲမှာငကိုးသွင်းခဲ့တဲ့တိုက်စစ်မှု Rodrigo ကတော့
Creo que hemos trabajado muy bien tanto ofensivamente como defensivamente y esto hace toda la diferencia.
ကျွန်တော်တို့ကတိုက်စစ်ရောခံစစ်ရောကောင်းကောင်းကစားနိုင်ခဲ့ပြီ။အဲ့ဒါကအဓိကကြတယ်လို့ထင်ပါတယ်ပွဲတော်များများမှာကျွန်တော်တို့ဂိုးတွေမပေးခဲ့ရပါဘူးဒါကလည်းအရေးပါတဲ့အချက်တစ်ခုဖြစ်ပြီးချန်ပီယံဖြစ်စေတဲ့အဓိကအချက်တစ်ခုပ
ါ Real Madrid ဒီနေ့ချန်ပီယံဖြစ်တဲ့နေရာမှာဒိုက်စမူဘန်ဇီမာနဲ့ကွင်းလယ်လူမိုဒရစ်တို့ဟာအဓိကကြတဲ့ဒီနေရာမှာပါဝင်ခဲ့ပြီးတော့လောလောဆယ်အထိတော့ဘန်ဇီမာကလာလီဂါမှာ26ဂိုးသွင်းပေးထားပြီးတော့12ဂိုးပံ့ပိုးခဲ့သလိုမိုဒရစ်ကလည်းအသက်36နှစ်ကျော်ပြီဖြစ်ပေမဲ့လည်းကွင်းလယ်ကနေအသင်းကိုအဓိကမောင်းနေနေကြတာဖြစ်ပါတယ်။ဒါပေမဲ့ Real Madrid ရဲ့ဒီအောင်မြင်မှုမှာအဓိကအကျဆုံးလူကတော့ Real Madrid ရဲ့နီးပါး Carlo Ancelotti ဖြစ်ပါတယ
်
။ကျွန်တော်အခု Real Madrid မှာရှိနေတယ်ပြောပါလေ။ကျွန်တော်ဒီကိုပြန်ရောက်လာတဲ့အချိန်မှာကျွန်တော်အရင်ကံကောင်းနေဆိုတာသိလိုက်တယ်။ဒီကွာမှာကျွန်တော်တို့နိုင်မယ်လို့မထင်တဲ့အချိန်မှာကျွန်တော်တို့အကောင်းဆုံးကစားနိုင်ခဲ့ပြီးတော့ချန်ပီယံဖြစ်ခဲ့တယ်။ဒီလိုပြန်ပြီးနီးပြလုပ်ခွင့်ရတာကံကောင်းပြီးတော့ကျွန်တော်အသင်းမှာဆက်နေခြင်းပါလေအသင်းနိုင်တယ်ဆိုရင်ဒီမှာနေဖို့ကလွယ်ပါလေနိုင်ဖို့ပဲလိုတာပေါ့
Real Madrid ရဲ့မဟာပြိုင်ပွဲကြီးဖြစ်တဲ့ Barcelona အသင်းရဲ့နီးပြရှာဗီကတော့ Real Madrid ဟာ Champion ဖြစ်တဲ့လေဆိုပြီးတော့ချီးကျူးထားပါတယ
် Tens una més tranquil·litat, l'objectiu més a prop que és classificar-nos per Champions i ara tenim una lliga diferent, una lliga de 5 equips.
Real Madrid ကအခု Champion ဖြစ်သွားပါပြီ။သူတို့အသင်းထိုက်တန်တန်နိုင်သွားတာဖြစ်ပြီးအဲ့ဒီအတွက်လည်းဂုဏ်ယူတယ်လို့ပြောချင်ပါလေ
ရီယယ်ဒင်းကူကိုချန်ပီယံဖြစ်သွားတာကြောင့်အတင်းသားတွေရောပရိသတ်တွေရောမက်ဒရစ်မြို့မှာစနေနေ့ကအကြီးအကျယ်အောင်ပွဲခံခဲ့ကြပါတယ်ရီယယ်ဒင်းဟာ 2014年မှာ AC Milan အသင်းနဲ့အီတလီစီးရီးယားချန်ပီယံဆုနှောင်းစံမှာချယ်စီအသင်းကိုပရီးမီယာလိဂ်ဖလားနှောင်းစံမှာချယ်စီအသင်းကိုပြင်းထန်အမှတ်ပေးချန်ပီယံဆုနဲ့နှောင်းဆက်ခွန်မှာဘိုင်းမြူနစ်အသင်းကိုဂျာမန်ဘွန်ဒက်စလီဂါချန်ပီယံဖြစ်အောင်လုပ်ပေးခဲ့ပြီးတော့အခုနောက်ဆုံးရီယယ်မက်ဒရစ်အသင်းနဲ့လာလီဂါချန်ပီယံဆုကိုရလိုက်တာဖြစ်ပါတယ်။ဒါကြောင့်သူဟာဥရောပရဲ့ထိပ်တန်းအမှတ်ပေးပြို Lodi ပြောတာကတော့
Es muy especial porque hace tiempo que no creo que el último título le ganas con el Bayern Múnich Múnich después
ဒီ Champions League ကကျွန်တော်တို့သိထူးကြပါတယ်။အားကြောင့်လဲဆိုတော့နောက်ဆုံးအချိန်ကျွန်တော်အမှတ်ပေး Champions League ရတာကတော့ Bayern Munich နဲ့ပါ။အဲဒီနောက်ကျွန်တော်ကဥရောပတုံးကတင်းနေမှာလှည့်ပြီးတော့ဒီပြလုတ်ခဲ့ပြီးအခု Real ကိုပြန်လာပြီးတော့ပထမနေ့မှာအမှတ်ပေး Champions League ကိုရလိုက်တာပါ။ Real မှာပထမဆုံးအချိန်ဒီပြလုတ်တုံးကကျွန်တော် La Liga နဲ့ Super Fly ကိုမရခဲ့ပါဘူး။ဒါပေမဲ့အခုဒီအချိန်မှာတော့ကျွန်တော်ရခဲ့ပါတယ်။ဒါပေမဲ့ဘောလုံးရာသီကမပြေးသေးပါဘူး
။ Ancelotti ကနီးပြအဖြစ်နဲ့2003နဲ့2009နေမှာAC Milan အသင်းကိုဥရောပ Champions League ဖလားကိုနှစ်ကြိမ်ဘူဆွဲအောင်ဦးဆောင်ခဲ့တယ်လို့ Real Madrid အသင်းကိုလည်း2014ခုနှစ်က Champions League ဖလားရအောင်လုပ်ပေးခဲ့သူဖြစ်ပြီးတော့ဥရောပရဲ့အကောင်းဆုံးထိပ်တန်းနီးပြတွေကတူးလို့ဆိုရမှာပါ။သူဟာ AC Milan နဲ့ Champions League နှစ်ကြိမ်ရထားတယ်လို့ပထမတစ်ကြိမ် Real မှာနီးပြလုပ်ခဲ့တော့ကလည်း Champions League ဘူဆွဲခဲ့တာကြောင့်အခုတစ်ကြိမ်ထပ်ပြီးဘူဆွဲမလားဆိုတာကလည်းအားလုံးကစိတ်ဝင်စားနေကြပါတယ်။ဒီလိုဖြစ်ဖို့အတွက်ဆိုရင်တော့ Ancelotti ရဲ့ Real Madrid အနေနဲ့အခုလောလောဆယ်မှာအရင်ဆုံး Man City အသင်းကို Champions League Semi-Final မှာကျော်ဖြတ်ရမှာဖြစ်ပါတယ်။ဒီနောက်မှာတော့ Champions League Semi-Final ပွဲစဉ်ဒုတိယကျော်ဖြစ်တဲ့ Real Madrid နဲ့ Man City တို့ Madrid မြို့မှာကစားကြမှာပါ။ပထမကျော်တုန်းကတော့ Man City က Real ကို 4-3 နဲ့နိုင်ထားတာဖြစ်ပါတယ်။ဆိုတော့ Real အနေနဲ့အိမ်ခွင်မှာ Guardiola ရဲ့ Man City ကိုနိုင်ကစားပြီး Final တက်နိုင်မလား။ဒါမှမဟုတ် Guardiola ရဲ့ Man City ကပဲ Final ကိုနောက်တစ်ကြိမ်ထပ်တက်သွားမလား။ Real Madrid နဲ့ Manchester City တို့ရဲ့ဒီည Champions League ပွဲစဉ်ကိုတော့မာဆန်တော်ချိန်ဒီနေ့ညသကောင်းကျော်စာသာပရိနေ့မနေ့တနာရီခွဲမှာကစားကြမှာဖြစ်ပြီးတော့အလုံးဝါသနာရှင်တွေမလွတ်တမ်းစောင့်ကြည့်ရမယ်ပွဲလို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ။
မြို့အမေရိကန်တန်ရဲ့ကြာသာပတိနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပါမယ
်။ဒီကွင်းကိုနှစ်လကျော်ကြာဆက်လက်ကြီးကျော်တက်ခတ်နေတဲ့ရုရှားပေါ်တူးမြင့်တန်ခတ်ရေးယူဖို့ဒီသတင်းပတ်တဲ့ကမ္ဘာစစ်မှုထက်သည့်ခုနှစ်နိုင်ငံ G7 ခေါင်းဆောင်တွေဆွေးနွေးရမှာဖြစ်ပါတယ်။ပိတ်ဆို့တန်ခတ်မှုတွေထပ်မံချမှတ်နိုင်ရေး G7 ခေါင်းဆောင်တွေတွေ့ဆုံရမှာဆွေးနွေးကြမယ်အကြောင်းဗိုလ်ထုနယ်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကသတင်းထုတ်တွေကိုပြောခဲ့တာပါ။ဗိုလ်ထုနယ်မှာပဲရေနံတင်ပို့မှုတွေတားမြစ်တာအပဝင်ရုရှားပေါ်ပြင်းထန်တဲ့ရေယူတန်ခတ်မှုတွေချမှတ်မဲ့အစီအစဉ်ကိုဥရောပသမ္မတ EU ကလည်းကြေညာပါတယ်။ရုရှားကရေနံစည်းဝယ်ယူမှုတွေကို6လအတွင်းရပ်ဆိုင်းမှုတန်ဆင်ထားတဲ့စွမ်းအင်ပစ္စည်းတွေကိုတင်သွင်းမှုတွေ2022ခုနှစ်မှာရပ်ဆိုင်းမှုတွေပါဝင်တဲ့အစီအစဉ်တစ်ရပ်ကိုဥရောပကောင်ရှင်ဥထအာဆူလာဗွန်ဒန်လီယန်ကကြေညာလိုက်တာပါ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုအားရလိုက်စားမှုဆွဆဲရက်နဲ့ပြီးခဲ့တဲ့သတင်းပတ်တဲ့ထောင်နဲ့9နှစ်ချခဲ့တဲ့အပေါ်အယူခံတင်သွင်းခဲ့တာကိုတရားရုံးချုပ်ကဗိုလ်ထုနေ့မှာပဲပယ်ချလိုက်ပါတယ်။အယူခံနဲ့ပတ်သက်လို့အပြန်အလှန်လျှောက်လှယ်ချက်တွေကိုကြားနာတာမရှိဘဲတင်ပြပြခြင်းဆိုသလိုပယ်ချလိုက်တာလို့လည်းသတင်းတွေမှာဖော်ပြကြပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးတာပါဒီမနေ့အစီအစဉ်ထုတ်လုပ်မှုရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်လွင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျင်မီကော့ခ်နဲ့ဒဲရယ်စမစ်တို့ဖြစ်ကြပါတယ်ဒီမနေ့ VOA အစီအစဉ်တွေကိုလိုင်းတိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့အပြင် VOA Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ် VOA နဲ့ပတ်သက်ပြီးတော့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက VOA ပြီးကြပါခင်ဗျာ varmis@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ် တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေကြောင်းဆုတောင်းလိုက်ပါတယ်ခင်ဗျာ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်တော်ကခင်မောင်စိုးမင်ပ
This program has come to you from the Voice of America, Washington.